Welcome to the Voice of America in Burmese.
Mingla nyan cha ma to ta shin mya shin. American bi rong su myo ro Washington DC ga ne VO in Myanmar bai season ye 2015 khu ne August 17 ye inga ne nya bai 9:30 season rwe go line to meter 242551 ne line lambda 190 ro ga ne tai yai thol lwin ne ba bi shin.မနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညဘက်သတင်းတွေကိုကိုကောင်းထက်နဲ့တူကြီးညာပေးမှာပါမစ္စရီပြည်နယ်ဖာကဆန်မြို့ကလမ်းမတွေပေါ်မှာဆန္ဒပြသူတွေနဲ့အဓိကုံနှိမ်နှင်းတဲ့ရဲတွေကြားဒီကနေ့မနေ့အစောပိုင်းမှာအဓိကုံတွေဖြစ်ပွားခဲ့ပါတယ်အီရန်နိုင်ငံမှာအောက်ကိလိုက်စားမှုနဲ့အစိုးရတုံးစီရှော့ချဖို့အတွက်အစိုးရပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုလွှတ်တော်ကဒီကနေ့ပဲအတည်ပြုပေးလိုက်ပါပြီမြန်မာနိုင်ငံမှာတက်မတော်ထိပ်ပိုင်းခေါင်းဆောင်တချို့တနင်္လာနေ့ကအငိမ့်စားယူခွင့်ပေးလိုက်တာဟာကြန့်ခိုင်ဖွံ့ဖြိုးရေးပါတီကနေဝင်ရောက်ရှင်ပြိုင်မှုဖြစ်တယ်လို့မြန်မာစစ်တပ်ကကြန့်ခိုင်ပါတီကလာတဲ့သတင်းတွေအရသိရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါနားလည
်ကောင်းပါပြီရှင်တက်မတော်အရာရှိတွေကိုကျန်းမာရေးဝန်ကြီးဌာနရထူးနေရာတွေခန့်အပ်တဲ့ကိစ္စကိုရပ်ဆိုင်မယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့
ဒီလိုပါခင်ဗျာဒီနေ့ညနေမှာတော့လေဟိုတက်တူပေါ့စစ်တက်တူတက်တူနှစ်တူမှလည်းဒီအညာရေးဖွဲ့စည်းဝေးလုပ်ပြီးတော့ဒါကိုပြောပါတယ်ကျွန်တော်တို့လည်းဒီ
မြန်မာနိုင်ငံဆရာဝန်အတွင်းအသင်းရဲ့အတွင်းရေးမှူးပါမောက္ခဒေါက်တာစောဝဲမှာရှင်အသေးစိတ်ကိုမကြခင်ကြားရမှာပါကြအပြင်2015ခုနှစ်ဩဂုတ်လ17ရက်ဒီကနေ့ကစပြီးတော့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတွားရောက်လက်ပတ်မဲ့လူတွေဗီဇာကင်းလွတ်ခွင့်ရတဲ့တဲ့င်းဒေါအောင်ဆန်းစုကြည်ရဲ့ဘကိုးတိုင်းအနောက်ပိုင်းစီယုံရဲ့ခီးစင်နဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့NLD ပါတီကိုယ်စားလှယ်လောင်းရွေးချယ်မှုမှာဘို့ဦးစည်းစနစ်ကိုလွန်လွန်ကဲကဲသုံးပြီးရွေးချယ်ခဲ့တယ်လို့ဝေဖန်နေကြတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်။ Mystery ပြည်နယ် Ferguson မြို့ကလမ်းမရေပေါ်မှာဆန္ဒပြဖို့အတွက်စူဝေးရောက်ရှိလာသူတွေနဲ့အဒီကုံနေနေဝစ်ဆောင်ပြေဝစ်ဆန်ထားတဲ့ရဲတွေကြားဒီကနေ့အင်္ဂါနေ့မနေ့အစောပိုင်းကအဒီကုံတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလက်နက်မဲ့ဆဲကျော်တက်လူမဲတူကိုလူပြူရဲကတနက်နဲ့ပြစ်ခတ်လို့တေဆုံးရာကနေလူမျိုးရဲမခွဲခြားဖို့အတွက်လှုပ်ရှားမှုတွေအမေရိကန်နိုင်ငံတော်ဝန်ဖြစ်ပွားစေခဲ့တဲ့တနစ်ပြည်မြောက်ထိမ့်မဲ့ကျင်းပဆန္ဒပြကြတာဖြစ်ပါတယ်။ဆန္ဒပြသူ200လောက်ကအလံတွေဟွေရန်ဘုံတွေတီးပြီးရဲဆန်ကြီးကြွေးကြော်အော်ဟစ်ပြီးတော့မနေ့ကအကြမ်းဖက်အဒီကုံဖြစ်ပွားခဲ့တဲ့လမ်းမတစ်လျှောက်မှာခြိတက်ခဲ့ကြတာပါ။အဲ့ဒီတုန်းကလူပြူရဲရရှိ Darren Wilson ကအသက် 16 နှစ်အရွယ်လူမဲဆယ်ကျော်တဲ့ Michael Brown ကိုတနက်နေ့ပြစ်ခတ်လို့တေဆုံးခဲ့တဲ့နောက်မှာအဓိကုံနေဖြစ်ပွားခဲ့တာပါ။မနေ့ကတနင်္လာညနေပိုင်းမှာဆန္ဒပြသူတစုကလမ်းပိတ်ဖို့ကြိုးစားခဲ့တဲ့နောက်မှာရဲကလူ6ဦးပါဝင်အများအပြားကိုဖမ်းဆီးခဲ့ပါတယ်။အဓိကုံနှိမ်နှင်းဝစ်ဆောင်နေဝစ်ဆင်ထားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားညသကောင်လောက်ထိထိတ်တန့်ရင်ဆိုင်နေရပြီးမှဖမ်းဆီးမှုတချို့လုပ်ခဲ့ပြီးလူစုကွဲသွားကြတာဖြစ်ပါတယ်။
တူရကီရှစ်တောင်ပိုင်းကကတ်တဘုံပြင်မဆက်9ခုကိုတူရကီစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အီရန်နဲ့အီရန်နိုင်ငံကြားကဟာကာရီပြည်နယ်ရှိကတ်လုံသမားပါတီ PKK ပြင်မတွေကိုအဓိကထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကြေညာချက်တစ်ခုထဲမှာဖော်ပြထားပါတယ်။တနင်္လာနေ့ကတူရကီနိုင်ငံဆရနက်ပြည်နယ်မှာတိုက်ခိုက်မှုတွေစစ်တွဲဖြစ်ပွားတဲ့အတွက်ရဲ၄ဦးနဲ့စစ်သား၁ဦးတို့သေဆုံးခဲ့ပြီးနောက်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ကာတဘုံတွင်ဟာညအချိန်မှာဆရနက်ပြည်နယ်ကစစ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်တူရကီစစ်သားတအူသေဆုံးသွားတာဖြစ်ပါတယ်။တူရကီဟာအကြမ်းဖက်နိုင်ငံရေးဆိုင်ရာစစ်ဆင်ရေးပြုလုပ်မယ်လို့ကြေညာပြီးတဲ့နောက်မှာတူရကီရှေ့တောင်ပိုင်းနဲ့အီရန်အမြောက်ပိုင်းက PKK ပြင်ပတွေကိုဇူလိုင်လကုန်ပိုင်းကတည်းကပုံကျဲတိုက်ခိုက်နေခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲတူရကီဟာဆီးရီးယားက IS စစ်သွေးကြတွေကိုလည်းပြင်ပထားတိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့ပတ်ကလည်းအမေရိကန်နဲ့ဥရောပသမဂ္ဂတို့ကတူရကီအနေနဲ့ကတ်တဘုံတွေပေါ်ထိနေသိမ့်သိမ့်ဘုံကျဲတိုက်ခိုက်ဖို့တိုက်တွန်းလိုက်ပြီးတူရကီနိုင်ငံအနေနဲ့မိမိကိုယ်ကိုကာကွယ်ခွင့်ရှိပေမဲ့တုတ်ပြန်တဲ့နေရာမှာတော့လျော်ကန်မှုရှိရမယ်လို့ပြောလိုက်ပါတယ်
။အီရန်နိုင်ငံမှာအာဂရီလိုက်စားမှုနဲ့အသုံးစီ short ချဖျက်တောက်မှုတွေလုပ်နိုင်ဖို့အတွက်အစိုးရပိုင်းပြုပြင်ပြောင်းလဲလုပ်ဖို့ဝန်ကြီးချုပ် Heather El Abadi ရဲ့အဆိုပြုချက်ကိုအီရန်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာတညတညွတ်ထဲအတည်ပြုပေးခဲ့ပါတယ်။အီရန်နိုင်ငံကဒုသမ္မတအသုံးထားတဲ့ယာရုနဲ့ဒုတိယဝန်ကြီးချုပ်ယာရုတွေကိုပယ်ဖျက်ပေးဖို့အပါအဝင်ပြုပြင်ပြောင်းလဲရေးတွေအတွက် Mr. Abadi ကတနင်္ဂနွေနေ့မှာအဆိုပြုတန်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုပြုချက်ထဲမှာအရာရှိရွေးချယ်ရမှာလူမျိုးကွဲနဲ့ပါတီကလူတွေပါဝင်ဖို့ကိုတာအရေးအတွက်သတ်မှတ်ထားမှုဖျက်သိမ်းပေးဖို့ကိုရန်တော်ဖြစ်တဲ့ရာရှိတွေကိုတာဝန်ချထားတဲ့အရေးအတွက် short ချဖို့နဲ့အဂရီလိုက်စားမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြန်ပြီးလုပ်ဖို့ပါဝင်ပါတယ်။ မစ္စတာအဘာဒီကသူ့အသက်ကိုရန်ရှာတာမျိုးရှိခဲ့ရင်တောင်မှပြုပြင်ပြောင်းလဲမှုတွေကိုဆက်ပြီးလှုပ်ဆောင်မယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။အီရန်နိုင်ငံမှာလျှက်စစ်မှုပုံမှန်မပေးဝေနိုင်တာအပါအဝင်ဝန်ဆောင်မှုကောင်းကောင်းမပေးနိုင်ပဲစီမံခန့်ခွဲမှုညံဖျင်းတာတွေကြောင့်သတင်းပတ်နဲ့ချီပြီးဆန္ဒပြမှုတွေကိုအီရန်အစိုးရကရင်ဆိုင်နေရတာပါ။အီရတ်ထိတ်တန့်ရှရဘာသာရေးခေါင်းဆောင်အယတ်တိုလာအလီအယ်စစ်တန်နီကလည်းအာဂရီလိုက်စားမှုတိုက်ဖျက်ရေးကိုပိုးပြီးလှုပ်ဆောင်ဖို့မစ္စတာအဘာဒီကိုတောင်းဆိုနေပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်ကာလအတွင်းကိုပိုင်အီးမေးလ်လိပ်စာကိုတုံးပြီးတော့ပေးပို့ခဲ့တဲ့သစ္ဆိုင်ရာအီးမေးလ်တွေအားလုံးကိုအပမဲ့လို့ပြောထားတဲ့တရားဝင်တရားရုံးအထောက်အထားကိုလက်မှတ်ရေးထိုးလိုက်ပါတယ်။ကလင်တန်လက်မှတ်ထိုးထားတဲ့အထောက်အထားကိုတင်လင်းလာနေကဖက်ဒရယ်တရားရုံးကိုတင်သွင်းခဲ့ပါတယ်။အကယ်၍အချက်လက်အစုံတရာကိုရည်ရွယ်ချက်နဲ့မမှန်မကန်လိမ်လည်တယ်လို့တရားရုံးကဆန်းစစ်တွေးရှိတယ်ဆိုရင်တော့မူတာတည့်တည့်ခံမှုနဲ့အရေးယူခံရမှာဖြစ်ပါတယ်။ကလင်တန်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့မဲဆွဲစည်းရုံးနေပါတယ်။တရားဝင်ကိစ္စတွေကိုဆက်သွယ်ပြောဆိုဖို့အတွက်သူ့ရဲ့ကိုပိုင်အီးမေးလ်လိပ်စာကိုအသုံးပြုခဲ့တယ်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်မကြာသေးခင်ကာလအတွင်းအပြင်းထန်ဆန်းစစ်ဝေဖန်ခံနေရတာဖြစ်ပါတယ်။သူအီးမေးလ်စာမျက်နှာပေါင်း5,000ကျော်ကိုနိုင်ငံခြားရေးဝန်ကြီးဌာနကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပြီးတော့အီးမေးလ်တွေကိုအများပြည်သူသိအောင်ထုတ်ပြန်ဖို့ခွပေးထားပြီးဖြစ်တယ်လို့လည်းကလင်တန်ကပြောပါတယ်။အခုကလင်တန်လက်မှတ်ရေးထိုးပေးတဲ့အထောက်အထားဟာ Judicial Watch ဆိုတဲ့ Conservative အဖွဲ့ရဲ့တရားစွဲဆိုချက်တစ်စိမ့်တစ်ပိုင်းအနေနဲ့ပို့ပေးတာဖြစ်ပါတယ်။သမ္မတ Barack Obama ရဲ့ပထမအကြိမ်သမ္မတတည်ထောင်အတွင်းနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ချိန်နဲ့ဆက်ဆက်တဲ့ကလင်တန်ရဲ့တည်ထောင်ချက်လက်တွေကိုရဖို့လည်းအဲ့ဒီအဖွဲ့ကစူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တမတော်ထိပ်ပိုင်းခေါင်းဆောင်တချို့ကိုဩဂုတ်လ10ရက်တနင်္လာနေ့ကအငိမ့်စားယူခွင့်ပေးလိုက်တာဟာအာဏာရကြံ့ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်ဖို့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့ကြံ့ခိုင်ရေးပါတီတွေကလာတဲ့သတင်းတွေအရသိရပါတယ်။အာဏာရကြံ့ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်ဖို့အတွက်ရဲတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးသူရသက်ဆွေပါဝင်ကစားထားလို့ခေါ်တဲ့ကာကွယ်ရေးဝန်ကြီးဌာနစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီး၄ဦးတို့ကိုတာဝန်ကနေအနားယူခွင့်ပေးခဲ့တာဖြစ်ပါတယ်။အခုလက်လက်သွားတဲ့ကစားထမှုတွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးတွေနေရာမှာတိုင်းမှု၃ဦးနဲ့တပ်မတော်လေ့ကျင့်အရာရှိချုပ်တို့ကိုအစားထိုးခန့်ခဲ့တာဖြစ်ပြီးဒီလက်လက်သွားတဲ့တိုင်းမှုတွေနဲ့လေ့ကျင့်အရာရှိချုပ်နေရာတွေမှာတော့စစ်ဆေးတက္ကသိုလ်တပ်မတော်နှီးပညာတက္ကသိုလ်စစ်သူနာပြုဆေးတက္ကသိုလ်နဲ့တိုက်ခိုက်ရေးသင်တန်းကျောင်းကကျောင်းဝန်ကြီးတွေကိုခန့်လိုက်တာပါဇန်နဝါရီလကကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်ရီမှာပေါင်းရှင်ပြိုင်မဲ့ပြည်ခိုင်ပြိုးပါတီကိုစားပြုလွှတ်တော်ကိုစလေလောင်အထင်မြတ်ပြုပေးရလောက်အခမ်းအနားမှာတော့တမတော်အကြီးအကဲအရာရှိတချို့လည်းပြည်ခိုင်ပြိုးပါတီကနေဝင်ရောက်ရှင်ပြိုင်မှုရှိတယ်လို့ပါတီကထုတ်ပြန်ပြောဆိုခဲ့တာပါနာမည်2015ရွေးကောက်ပွဲမှာလက်ရှိတပ်မတော်ညှိနှိုင်းကုတ်ကဲရေးမှူးတာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလှထင်းဝင်းနဲ့ကာကွယ်ရေးဦးစီးချုပ်ရေးတာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးသူရတက်ဆွေတို့ဟာပြည်ခိုင်ပြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မှုအစင်းသင်းထားတယ်လို့ပြည်ခိုင်ပြိုးပါတီကအဗီယိုကိုပြောခဲ့တယ်လို့ပြည်ခိုင်ပြိုးအနေနဲ့လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးရှိမဲဆန္ဒနဲ့149နေရာအပြည့်ဝင်ရောက်ရှင်ပြိုင်မယ်လို့ဆိုပါတယ်ကျန်းခိုင်ရေးပါတီကထုတ်ပြန်ထားတဲ့ကိုစလေလောင်းရှင်းနဲ့မှာဗိုလ်ချုပ်ကြီးသူရသက်ဆွေဟာကိုကိုကျွန်းမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့အခုအနားယူသွားတဲ့ကစားထမှုတွေကလည်းကျန်းခိုင်ရေးပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်ကြမှာဖြစ်ပါတယ်
။ဂျပန်နိုင်ငံကဆန်ဒိုင်းနျူကလ িয়ার ဓာတ်ပေါင်းဖိုကို Kyushu တရားစစ်တပ်အားပေးကုမ္ပဏီကဒီကနေ့ပြန်ပြီးစတင်လက်ပတ်နေပြီဖြစ်ပါတယ်။2012ခုနှစ်မှာဖူကူရှိမားနျူကလ িয়ার ဓာတ်အားပေးစက်ရုံ NDA ဖြစ်ခဲ့ပြီးတဲ့နောက် BNI ရဲ့ကင်းရှင်းရေးစီကတ်တဲ့စီကန်တက်တူနေညီပြန်ဖွဲ့တဲ့ပထမအုပ်ဆုံးနျူကလ িয়ার ဓာတ်အားပေးစက်ရုံဖြစ်ပါတယ်။စင်တိုင်းဓာတ်အားပေးစက်ရုံနေရာကနျူကလ িয়ার ဓာတ်ပေါင်းဖိုဟာတောက်ကြနေမှာလျက်စစ်ဓာတ်အားစထုတ်ပြီးနောက်လာမှာစွမ်းအင်ပြည့်လက်ပတ်နိုင်မယ်လို့ခန့်မှန်းထားကြောင်း Kyushu လျက်စစ်ဓာတ်အားပေးကုမ္ပဏီကပြောပါတယ်။ဂျပန်နိုင်ငံကနျူကလ িয়ার ဓာတ်ပေါင်းဖိုတွေကို BNI ရဲ့ကင်ရှင်ရေးဆိုင်ရာစစ်ဆင်မှုတွေပြုလုပ်ဖို့အတွက်ပိတ်ထားတာနည်းနည်းရှိပါပြီ။နျူကလ িয়ার ဓာတ်အားပေးစက်ရုံတွေကနေနိုင်ငံမှာလိုအပ်နေတဲ့ဓာတ်အားပမာဏရဲ့20ရာခိုင်နှုန်းကျော်ထိ2030ပြည့်နှစ်အရောက်မှာထုတ်လုပ်နိုင်ဖို့ဂျပန်ဆိုရကလိုလားနေတာဖြစ်ပါတယ်။နျူကလ িয়ার ဓာတ်အားပေးစက်ရုံတွေကိုပိတ်ထားခဲ့ရချိန်တုန်းကတော့ဇီဝလောင်စာတွေပေါ်မှာမိခိုအားထားခဲ့ပါတယ်။အခုလိုနျူကလ িয়ার ဓာတ်အုပ်ဖို့တွေ ပြန်လည်လက်ပတ်တဲ့ကိစ္စကိုဂျပန်လူထုအများစုကကန့်ကွက်နေကြပါတယ်။စင်ဒိုင်ဒါအပရိစယုံနေရာမှာဒီကနေ့ဆန္ဒပြသူတွေအများပြားဆူဝေးကန့်ကွက်ခဲ့ကြပြီးအဲဒီမှာဖူကူရှိမားဓာတ်ပေါင်းဖို့ပြဿနာတက်တုံးကတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးချုပ်ဟောင်းနာအိုတိုခန်လည်းပါဝင်နေပါတယ်ခင်ဗျာ။
တေဝဟဘန်ကဒီကနေ့အင်္ဂါနေ့မှာသူ့ရဲ့တရားဝင်ရည်ညွှန်းဝင်လဲနှုန်းကိုနှစ်ရာခိုင်နှုန်းနီးပါးလျှော့ချသတ်မှတ်လိုက်ပါတယ်။ဒါဟာဈေးကွက်အလိုအပ်ချက်အရပြောင်းလဲသတ်မှတ်တာလို့ဆိုပါတယ်။တေဝနိုင်ငံရဲ့စီးပွားရေးအခြေအနေသိပ်ပြီးမကောင်းလာတာကိုပြတယ်။ကင်းကနန်တွေထွက်ပေါ်ပြီးတဲ့နောက်တေဝအစိုးရကအခုလိုရွှေငွေတန်မှုလျှော့ချလိုက်တဲ့အတွက်အာရှအစုရှယ်ယာဈေးတွေထိုးကျသွားပြီးဂျာမနီရဲ့ DAX အစုရှယ်ယာအညွှန်းကိန်းဟာလည်းဒီကနေ့အစောပိုင်းအရောင်းဝယ်လုပ်ချိန်မှာဈေးကျသွားပါတယ်။တေဝအစိုးရကလွတ်လပ်တဲ့ဈေးကွက်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုလို့ဆိုတဲ့လို့ရအနေနဲ့ရွှေငွေကိုဒီကနေ့တန်မှုချတာဖြစ်ပါတယ်ဒါပေမဲ့ငွေလဲနှုတ်မှာရေရှည်ဈေးကြမယ်အစဖြစ်နိုင်မယ်လို့တော့အချို့ကယူဆနေတာပါဒေါ်လာကို 6.2 ယွမ်နဲ့ဈေးကွက်မဖွင့်ခင်တရုတ်ဗဟိုဘဏ်ကတရားဝင်ရည်ညွှန်းငွေလဲနှုတ်ကို2ရာခိုင်နှုန်းနီးပါးလျှော့ချသတ်မှတ်လိုက်တာဖြစ်ပြီးပထမနေ့ကဒေါ်လာကို 6.1 ယွမ်ရှိတာနဲ့ဆိုင်းရင်ဒါဟာ3နှစ်နီးပါးအတွင်းအနှိမ်ဆုံးဖြစ်ပါတယ်ဈေးကွက်အင်အားကိုပိုပြီးတုံ့ပြန်နှိမ်ဆွမ်းရှိစေဖို့နီးနာပိုင်းပြောင်းလဲတာဖြစ်တယ်လို့ဗဟိုဘဏ်ကဆိုပါတယ်
အမေရိကန်ခြေဆိုင်အင်တာနက်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Google ကစီးပွားရေးဖြစ်နေတဲ့အင်တာနက်အခြေခံလုပ်ငန်းတွေနဲ့လူသိမ်းမသိတဲ့လုပ်ငန်းတွေကိုခွဲခြားဖို့ကုမ္ပဏီကိုပြန်ပြီးဖွဲ့စည်းသွားမယ်လို့ပြောလိုက်ပါတယ်။ Google အမှုရာရှိချုပ် Larry Page ကသူနဲ့ပူးတွဲတည်ထောင်သူ Sergey Brin နဲ့တို့က Alphabet ဆိုတဲ့ဥပိုင်ကုမ္ပဏီတက်ကိုဦးဆောင်သွားမယ်အကြောင်းတနင်္လာနေ့က blog တစ်ခုမှာကြေညာလိုက်ပါတယ်။အဲ့ဒီကုမ္ပဏီတက်က Google ရဲ့အင်တာနက်ရှာဖွေရေး website နဲ့နာမည်ကျော် YouTube video website အပါအဝင်မူလ Google ကုမ္ပဏီကြီးကိုကြည့်ကြံမှာဖြစ်ပါတယ်အဲ့ဒီထက်မှာ Google အမှန်တစိအောက်ကနေတည်ထောင်ခဲ့တဲ့ကနဦးလုပ်ငန်းတွေလည်းပါဝင်ပြီးအဲ့ဒါတွေကတော့အခုတိချစီလက်ပတ်လှုပ်ဆောင်တော့မှဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America The VOA အင်္ဂါနေ့ညဘက်ထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကောင်းထက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရနေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုသွားရောက်လည်ပတ်မဲ့သူတွေဟာဒီကနေ့ဩဂုတ်လ17ရက်နေ့ကစပြီးတော့ visa ကင်းလွတ်ခွင့်ရလိုက်ပါပြီပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကထိုင်းနဲ့မြန်မာနိုင်ငံခြားရေးဝန်ကြီးတွေကနားလည်မှုစာချွန်လွှာ MOU ကိုလက်မှတ်ရေးထိုးပြီးနှစ်ပတ်အကြာမှာအခုလို visa ကင်းလွတ်ခွင့်ပြုခဲ့တာဖြစ်ပါတယ်အကြောင်းဆိုကတော့ထိုင်းခြေဆိုင် VOA သတင်း6မှ AA မှာကသတင်းပေးပို့ထားပါတယ
် AR တိုင်းတွေကကြံကင်းမြန်အောင်ဇလွန်ဒနုပြူရေးကြီးစတဲ့နေရာတွေမှာစိုးရိမ်ရေမှတ်တွေကျော်လွန်နေပြီးမိုးကြီးလေထန်ဖြစ်နေတယ်လို့ရေကြီးညွန့်နယ်ထဲမှာတော့ကြောင်ပြန့်ကြိုလာတဲ့ဆက်လီမောက်လို့လူသေးဆုံးမှုတွေရှိခဲ့ကြောင်းအေဟာရီတိုင်းကလူခွေရေးလှုပ်ရှားသူကိုမြင့်နိုင်ကဆိုပါတယ
်ရေကြီးညွန့်နယ်မှာကတော့ပြင်းပြင်းကြောင်းကြားကပြောတယ်သူတို့အဲ့တိုင်းကိုသွားခေါ်လာတဲ့သွားခေါ်ပြီးတောင်းရှင်းလို့အပြန်မှာဖြစ်တာပြောတယ်သွားခေါ်တဲ့ဆက်လီဒီအဲ့ချိန်ကလှိုင်းလို့ကြီးတယ်ဖလိုလန့်ဆက်တော့လှိုင်းလို့ကြီးတယ်မိုးရွာတော့ဒီဆက်လီကညှုပ်သွားတာအဲ့လိုကတော်တော်အန္တရာယ်ရှိတယ်အဲ့ဒီကဒီမိုးရွာကြီးလှိုင်းနေတာတက်တာပြင်းလို့လည်းလှိုင်းရရိုက်တာအန္တရာယ်တအားကြီးရမှာအရင်မှာအခုတော့ကျောင်းလို့ပြိတ်လိုက်ကြီးအဲစေတကျောင်းတော့တော့ဖြစ်တယ်မှာကလေးတက်တူသွားကြတယ်လေးရောက်ကတယောက်ပဲရှင်နေကြတယ်အဲဆက်လို့မောင်းတမကိုတိုင်းတော့သူသားသမီးတွေပါတယ်ကြတယ်သူတမအသမီးနှစ်ယောက်နေပြီးလို့ကြားတယ်မှာဒါအဲ့လူကလည်းအချိုးဆုံးမှရောက်နေတယ်အဲ့တော့တိုင်းကြီးကတိတ်ထားတင်တာကတော့ဘာလဲဒီလိုလေအညာဒါကြီးအဆူရနေအများကြီးတက်မှတ်ပြီးတင်တာဒါကြီးလေအချိုးချင်းကာဝယ်မှုလူတယ်ဒါကြီးအဆူရနေန
ေ AR တိုင်းတွင်းကပသိမ်မြို့မှာတော့ရေတွေဆက်တက်နေတယ်လို့ပသိမ်မြို့ကကားလမ်းကိုပိတ်ပစ်လိုက်ရတယ်လို့လည်းဆက်ပြောသွားပါတယ်
ပါတပင်ကနလာပြလိုက်ပြီမှာဒါပေမဲ့ကားလို့ကြားလို့မရဘူးတော်တော်လေးပဒီကနလာလွတ်သွားပြီမှာဟောဒီပဒီအမေတိုင်းနေပြီအုံမာတန်ကြီးခန်းကုန်းလေးရှင်းပြီးပြီရန်ရင်ရဘုံကျင်းတာအိတ်တောက်လျှောက်အနေနိုင်မှန်တယ်မြတ်တော်တော်များလွတ်သွားပြီမှာ
လိမ္မော်ရောင်တတိပေးချက်ကိုတပတ်ကျော်ကြာထုတ်ပြန်ထားတဲ့ညောင်တုံးမြို့မှာတော့စိုးရိမ်ရေမှတ်ဆက်လက်ရှိနေပေမဲ့အန္တရာယ်ရေမှတ်အောက်ကိုအနည်းငယ်ကျသွားတဲ့အတွက်လိမ္မော်ရောင်တတိပေးချက်ကိုရုတ်သိမ်းလိုက်တယ်လို့သဘာဝဘေးကာကွယ်ရေးကုကဲရုံးကမိသက်ဦးစီးမှုဦးတန့်စင်ဝင်းကအခုလိုပြောပါဗျာကျွန်တ
ော်တို့ဒီမှာဖော်မလီကနေပြီးတော့ကျွန်တော်စီးဝင်းထားဆိုကျွန်တော်တို့နောက်ပြီး energy မဲ့အောက်လည်းကျသွားတာဟုတ်ဟုတ်ကဲ့24.4ဖြစ်သွားတာဟုတ်ကျွန်တော်ညောင်းလုံးက energy မဲ့က 24.5 ပါခင်ဗျာ energy မဲ့အောက်ကိုကျသွားတဲ့ကိုကျွန်တော်တို့ဒါကျွန်တော်တို့ energy မဲ့အောက်ကိုရောက်သွားတဲ့ကိုကျွန်တော်တို့ရာဒီဟာဟိုဒီတော့အသိကိုကျွန်တော်တို့ကြောက်မယ်ခင်ဗျာဆိုရင်ဒီမှာကတော့22.5ပါဟုတ်ကဲ့ဆိုရင်ဒီမှာကတော့မိနေသေးပါတယ်အဲ့ဒီမှာအောက်ကိုကျသွားတဲ့ကိုကျွန်တော်တို့ဒါဒီမျိုးမှာရှိတဲ့ဟိုကျွန်တော်တို့ GB ချောင်း GB ချောင်းစကန်အခွင့်အရေးတချို့ဟိုတော့ကျက်ဖွက်တွေကြတော့ GB ချောင်းရတဲ့လူတွေများတယ်အဲ့အဲ့တော့ကိုအလားကိုအိမ်မှာကို easy ဆက်ရလာတယ်ပြန်ပြည့်လို့ရပါတယ်ဆိုပြီးအကြောင်းလေးပါ
တခြားတိုင်းနဲ့ပြည်နယ်တွေမှာတော့ ये चार दावी में शून्य ने जंगे भी तो दो ये ने साझे आ रही पहले टूटा ये लोग ने लुआचे दिशी ने जेबलू सुवारे बगोटाई ड्रिंग आ चेयरी मारो अकूचें थी अकूनी ले लुआ ने जेठे तलो ए आ रही टाइ जगाई टाइ यकाई भी ने छे भी ने रे माले ये बेतें दूरे टू
သားပြာတောက်တုံးရင်နေထိုင်ဖို့အတွက်အမိုးကားတွေပါဝင်အခုညီတွေလိုအပ်နေသေးတယ်ဆိုပြီးတနိုင်တပိုင်းကုညီကယ်စရေးလှုပ်ဆောင်နေသူတွေကပြောကြပါရဲ့ရှင်အခုထုတ်လင်းတော့ရောမြန်မာနိုင်ငံနေရအနှံ့အပြားမှာဖြစ်သွားခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်အရတားတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြသွားတာပါရှင်ဖီယိုအေးကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လင်း ဝန်တို့ကတခဲနဲ့ကန့်ကွက်ခဲ့ကြပြီးတဲ့နောက်မှာတော့တမရော်ရာတွေခန့်အပ်တဲ့အစီအစဉ်ကိုဆက်မလုပ်တော့ဘူးဆိုပြီးကျမရေဝန်ကြီးကပြောဆိုလိုက်ပါတယ်အရက်ဖက်ကျမရေးဆောင်ရှောက်မှုအပိုင်းမှာဝင်ရောက်လုပ်ကိုင်မှုစောင့်ဆိုင်နေတဲ့အည်အချင်းပြည့်အရက်သားဆရာဝန်နဲ့အများအပြားရှိနေချိန်မှာစစ်ဗိုလ်တချို့ကိုအရာရှိကြီးတွေဖြစ်တန်းခန့်အပ်လိုက်တာဟာအခွင့်အရေးပို့ပေးတာဖြစ်တယ်ဆိုပြီးတော့လဲဆရာဝန်တွေကကန့်ကွက်နေကြတာပါအရက်သားဆရာဝန်တွေရဲ့လှုပ်ရှားမှုအခြေအနေကိုတော့မတင်ငင်ထိုက်ကစူးစီးတင်ပြထားပါရရှင
်ဟုတ်ကဲ့ပါရှင် Say no to militarization ကျမရေးဝင်ကြီးဌာနမှာစစ်စနစ်သွတ်သွင်းမှုကိုညှင်းဆို जा ဆိုတဲ့စောင်ပုံးနဲ့တမရော်သားတွေကိုကျမ်းမာရေးဝန်ကြီးဌာနမှာစီမံခန့်ခွဲမှုအုပ်ချုပ်မှုယာရုကြီးတွေခန့်အပ်တာကိုကန့်ကွက်တဲ့ဖဲကျိုးနဲ့လှုပ်ရှားမှုကိုတော့နိုင်ငံတော်ဝန်ကအရက်သားဆရာဝန်တွေယာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။လှုပ်ရှားမှုစပြီးရက်ပိုင်းအကြာဩဂုတ်လ17ရက်နေ့မှာတော့ကျမ်းမာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာတန်းအောင်ကတမရော်သားတွေကိုအရက်ဖက်ယာရုကြီးတွေခန့်အပ်မှုကိုရပ်ဆိုင်မယ်လို့နှုတ်ကပြနဲ့ပြောဆိုခဲ့တဲ့အကြောင်းမြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရေးမှူးပေါမောက်ခဒေါက်တာစောဝင်းကအခုလိုပြောပါတယ
်။ဒီလိုပါခင်ဗျဒီညနေမှာတော့လေဟိုတက်ကူပေါ့စေတက်ကူတက်တော့နှစ်တုံးမှလည်းဒီအညာရေးဖွဲ့အစည်းအဝေးလုပ်ပြီးတော့ဒါကိုပြောပါတယ်။ကျွန်တော်တို့လည်းဒီကျွန်တော်ဥက္ကဋ္ဌနဲ့လည်းဒီပေါမောက်ခကြောက်တရောက်ကအဆင့်အဆင့်ပေါ့နော်။ဒီဝန်ကြီးဌာနနဲ့အဆက်အသွယ်ရှိပါတယ်။အဲ့တော့သူကအဲ့ဒီပါမောက္ခတုကတဆင်ပါနော်ဥစ္စာကျွန်တော်အကောက်ပြောပါတယ်ဒီဥစ္စာဝင်ကြီးဌာနဒီကိစ္စကိုဆက်ပြီးတော့မလုပ်တော့ပါဘူးဟိုဆရာဝန်အများစုရဲ့ဆန္ဒကြောင့်မလုပ်တော့ပါဘူးနော်အဲ့မလုပ်တဲ့ဟာကိုလည်းကျွန်တော်တို့သတင်းဖြန့်ဝေလို့ရပါတယ်ဆိုလို့ကျွန်တော်ဖြန့်လိုက်တာဖြစ်ပါတယ်ဒါပေမဲ့အခုကဆက်လက်မလုပ်ဆောင်တော့ပါဘူးဆိုတာဟိုတော့ကြားပါတယ်ခင်ဗျအဲ့ဒီယာရှိပြန်နှောင်းယာရှိနေတဲ့ထုံထားတာကိုပြန်ပြီးရုပ်သိမ်းတာလို့ပါလို့ကျွန်တော်တိကျမသိပါဘူ
းအခုကျမ်းမာရေးဝန်ကြီးကတရားဝင်မဟုတ်ဖဲပြောဆိုခဲ့တာဖြစ်တာကြောင့်လဲဘလောက်အထိခိုင်မာမယ်ဆိုတာကိုလည်းပြောလို့မရတဲ့အကြောင်းမြန်မာနိုင်ငံဆရာဝန်အသင်းကပြောပါတယ်စစ်ဖက်ရက်ဖက်ကျမ်းမာရေးစောင့်ရှောက်မှုဆိုင်ရာနေပယ်ခြင်းကလည်းမတူတာကြောင့်တပ်မတော်သားဆရာဝန်တွေရက်ဖက်ကိုပြောင်းတာမှာလုံလောက်တဲ့အတွေ့အကြုံရှိဖို့ကအရေးကြီးတယ်လို့လဲပါမောက်ခဒေါက်တာစောဝင်းကထောက်ပြပါတယ
်အဲ့တော့ဒီလိုရှိပါတယ်ဟိုအစတည်းကတဘာဝမတူညီတာလေးတော့ရှိတယ်ပေါ့နော်ဘာတမောစေးမာကဝင်လာတဲ့ကသူကဟို DSM ကျတော့ Academy ဖြစ်ပါတယ်သူတို့ကလက်ခရပါတယ်ဝန်ထမ်းစားတယ်ပေါ့နော်ဒီဘက်ကစစ်တက်ကိုရတော့သူတို့ကကြောင်းသားပါဟိုစပြီးတော့အောင်ပြီးတော့အလုပ်လျှောက်ပြီးမှဝန်ထမ်းစားတယ်အဲ့တော့လုတ်တဲ့နဲ့ရှင်လို့ရှင်တော့လုတ်တဲ့ကအရန်กว่าတော့မှာပေါ့နော်ဒီဘက်ကကြောင်းသားလုတ်တဲ့တစ်နှစ်ပဲရှိနေတဲ့အချိန်မှာသူဘက်ကလူကလုတ်တဲ့ရတွင်ခုနှစ်နှစ်ရှိနေတယ်ရှင်မယ်အဲ့အဲ့လိုနဲ့အပေါ်ဝင်လို့ရှိရင်တော့လေအကုန်လုံးကစိတ်ဝမ်းကွဲကမှုတွေဖြစ်သွားမှာပေါ့နော်အဲ့လိုရှိပါနောက်တစ်ခုကတော့တင်ကျုံညွှန်းနှန်းနေပါတော့ကျွန်တော်တို့တက်ကူတွေနဲ့သူတို့တက်ကူကအတူတူလောက်ပါပဲဟိုဦးစားပေးတာတွေပါတော့ကွာမှာပေါ့နော်မာဆိုလို့ရှိရင်တော့ထိခိုက်တိုင်းရလာလာရောတက်မလို့ဘက်ကပုံဦးစားပေးပါလိမ့်မယ်ဆောင်းဝဲတွေပါလည်းကျွန်တော်တို့အတူတူဖြစ်တာဖြစ်ပါတယ်အဲ့တော့ဒီလောက်ကန်လုံနိုင်တော့လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဟိုဒီရက်ကအစင်းနေပါလေဟိုကတွေ့ကြုံရှိကိုကလိုတာပေါ့ဘယ်လုပ်ငန်းမဆိုစော်ကြီးကဒီနေ့ဝင်လာဒီနေ့ဖြစ်တော့ဘယ်လိုမှမဖြစ်ဘူးပေါ့
စစ်ဖက်ဆိုင်ရာဆရာဝန်တို့မှလည်းယာရုခန့်အပ်ဖို့နေရာတွေလိုအပ်ကောင်းလိုအပ်တာကြောင့်အရက်ဖက်ကိုခန့်အပ်လာတာဖြစ်နိုင်တယ်လို့ပေါမောက်ခဒေါက်တာစောဝင်းကပြောပြီးအရက်ဖက်ဆရာဝန်တွေကိုကြော်ပြီးတော့အခွင့်အူးခံတဲ့အခြေအနေမျိုးကတော့မဖြစ်သင့်ဘူးလို့လည်းသူကဆက်ပြောပါတယ
်အဲ့လိုအခွင့်အူးခံတဲ့သဘောမျိုးတော့မဖြစ်သင့်ဘူးပေါ့နော်ဒီအားလုံးequal chance နဲ့ဒီဝင်လင်းမြန်သာရှိမှုနဲ့လက်လက်တဲ့ယာလူတွေကဖြစ်ဖို့ကောင်းတယ်ဆိုတဲ့အကြံမျိုးကိုပြုဖို့စိတ်ကူးထားပါတယ်ဆရာဝန်လေးတွေတဲမှာလည်းဒီပွဲရထားပြီးလျှောက်နောက်မှာကျွန်တော်တို့အလုပ်မဝင်ရသေးတဲ့လူတွေရှိတယ်အလုပ်ထဲမှာလည်းတော်တော်စူးစမ်းပြီးလုပ်ကင်နေတဲ့လူတွေရှိတယ်အဲ့တော့အဲ့လူတွေကသူတို့က ဓာတ်ဥတလန်ထိပ်မှာသူများဝင်လာတော့လည်းတိုက်မှာမဟုတ်ဘူးပေါ့နော်
။အရက်ဖဲကျမ်းမာရေးစောင့်ရှောက်မှုအတွေ့နိုင်ငံဝန်ထမ်းယာရုနေရာရဖို့အရက်သားဆရာဝန်အများအပြားစောင့်ဆိုင်နေကြတာမို့စစ်တပ်ဘက်ကဆရာဝန်တွေကိုအရက်ဖဲပြောင်းလဲခံထားဖို့ကတော့လိုအပ်ချက်မရှိဘူးလို့လည်းမြန်မာနိုင်ငံဆရာဝန်အသင်းကထောက်ပြပြောဆိုပါတယ်ရှင်။
မတင်ငီထိုက်ပါရှင်ခရော်တောင်ဆန်းစုကြည်ရဲ့ပါတီစီယုံရဲ့ခီးစဉ်ကြောင်းတင်ပြချင်ပါတယ်။နိုင်ငံအတွင်းစစ်မှန်တဲ့ပြောင်းလဲမှုတွေဖော်ဆောင်နိုင်ဖို့အရေးလာမယ့်2025ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးကြပါလို့တောင်ဆန်းစုကြည်ကပဲခူးတိုင်းအနောက်ပိုင်းကပြည်သူတွေကိုတိုက်တွန်းပြောဆိုလိုက်ပါတယ်။အတိုက်ခံပါတီအနေနဲ့အနိုင်ရမှသာပါတီကိုယ်စားလှယ်အမတ်တွေဖက်ကနိုင်ငံအပြောင်းအလဲကိုလွှတ်တော်အတွင်းကဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်း NLD ပါတီအမျိုးသားလွှတ်တော်အမတ်ကပြောပါတယ်။တောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲဆိုင်ရာဟောပြောမှုတွေလုပ်ခဲ့တဲ့ပဲခူးတိုင်းခီးစဉ်ကြောင်းကိုမဆုမုံကတင်ပြပေးပါမယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာရွေးကောက်ပွဲဆိုင်ရာသူ့ရဲ့မကွေးတိုင်းခီးစဉ်ကနေအပြန်ပဲခူးတိုင်းအနောက်ချမ်းဘက်မှာလဲခရီးတစ်ထောင်နားပြီးတော့ပဲခူးတိုင်းနေမှာရှိတဲ့ပါတီကုစားပြုပြည်သူ့လွှတ်တော်မျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီး2015ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေကိုလှုပ်ဆောင်ခဲ့ပါတယ်လို့ပဲခူးတိုင်း NND လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်ခီးလန်းတစ်လျှောက်မှာစောင့်ကြိုနေကြတဲ့ပဲခူးပြည်သူလူထုနဲ့တွေ့ဆုံပြီးတော့ရွေးကောက်ပွဲဆိုင်ရာမိကွန်းတွေကိုလည်းပြောကြားခဲ့ပါတယ်။အဲ့လိုပြောကြခဲ့တဲ့နေရာမှာဒေါန်ဆန်းစုကြည်ကပြည်သူလူထုအနေနဲ့ NND ပါတီရဲ့ကိုစားပြုကိုယ်စားလှယ်တွေကိုမဲပေးတဲ့အခါမှာလူပုဂ္ဂိုလ်ကိုမကြည့်ဘဲနဲ့ပါတီကိုသာကြည့်ပြီးတော့အောင်နိုင်ရေးမဲပေးကြပါလို့အဓိကတိုက်တွန်းခဲ့တဲ့အကြောင်းပဲခူးမြို့နယ်ကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကပြောပါတယ
်ပြည်သူ့ကိုမဲပေးသေးတဲ့ဥစ္စာကတော့ပါတီကိုပဲမဲပေးပါပေါ့ဆိုရတရားဖွင့်နိုင်ဖို့အတွက်ကျွန်တော်တို့မေဂျော်ရီဖြစ်နိုင်ဖို့ဖြစ်ဖို့အတွက်ဆိုရဖွင့်နိုင်ဖို့ရည်ကြည်တယ်ဆိုရဖွင့်နိုင်တဲ့နေရာမှာကျွန်တော်တို့မြို့သူလူပုဂ္ဂိုလ်ကိုမကြည့်ဘဲနဲ့ဒီ NLD ရဲ့ပါတီအလံတစိတ်ကိုပဲမဲပေးကြဖို့ဒါကိုအဓိက message ပေးပါ
မြန်မာဒီမိုကရေစီအဖွဲ့ချုပ်အတွင်းမှာပါတီကိုစားပြုဝင်ရောက်ရှင်ပြိုင်ရွေးခံမဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲကြားဖြတ်ရွေးခောက်ပွဲအတွင်းကပဲခူးတိုင်းကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်လက်ဖြစ်အခု2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအမည်စရင်တင်သွင်းခံရသူလည်းဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကလွှတ်တော်တွင်မှာဥပဒေရေးဆွဲမှုအဆိုတင်သွင်းမှုအနိုင်ရအောင်ဆောင်ရွက်နိုင်မှုကပါတီဘက်ကအင်အားအများစုအနိုင်ရမှာတာနိုင်ငံအတွက်ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့အခုလိုပြောပါဗျာ
။ပြောင်းလဲဒီအရွေတစ်ခုမှာပေါ့နော်။ NLD ဝင်ရောက်အရှိတိုင်းလဲဆိုတာလဲအလိစကားနဲ့ပြောရမယ်ဆိုလို့ရှိရင်တော့အစိုးရဖွဲ့ချင်တယ်ပေါ့နော်။အဲ့တော့ပြည်ပေါင်း50လောက်အချိန်ယူပြီးတော့ဟိုဆောင်ရွက်နေတဲ့အချိန်မှာအပြောင်းလဲဆိုတာကျွန်တော်တို့ပြည်သူလူထုလိုလားတဲ့အပြောင်းလဲတစ်ခုကိုဟိုရောက်မလာသေးဘူးပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့ဒီအပြောင်းလဲတစ်ခုကိုပြောင်းလဲနိုင်ဖို့ဆိုရင်ဒီအရွေကိုဝိုင်းဝန်းပြီးတော့တွန်းတဲ့နေရာမှာဟိုကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လည်းနိုင်ငံလုံးအတိုင်းအတာနဲ့အချိန်အရရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေဟာဟိုတရားရခိုင်လို့ကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်ပေါ့သို့တော်လည်းမျိုးစုံပင်ဆိုစီဒီကိုယ်စားလှယ်တွေကိုမကြည့်ဘဲနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုပဲရုံရုံကြည်ကြည်နဲ့လဲပေးကြပါဒါကိုပဲကျွန်တော်ဒီ message ပေးချင်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဩဂတ်စ်လ9ရက်နေ့10ရက်နေ့တုန်းကလည်းသဘာဝဘေးအန္တရာယ်ကြာရောက်နေတဲ့ဒေသတစ်ခုအဖြစ်နဲ့အရေးပေါ်ကြီးညာခံထားရတဲ့မကွေးတိုင်းကိုသွားရောက်ခဲ့ပြီးတော့မကွေးတိုင်းတွင်းမှာရှိတဲ့အခုလက်ရှိ NND လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မကွေးတိုင်းပြည်သူလူထုကိုလည်းရွေးကောက်ပွဲဆိုင်ရာမိန့်ခွန်းတွေပြောကြားခဲ့ပါတယ်။ဒါအပြင်မကွေးတိုင်းတွင်းမှာဆူဆူဝါဝါရေပေးတံကိုခံခဲ့ရတဲ့မင်းဘူးစကူပွင့်ဖြူဆလင်းကံပြားစေတုဒ္ဓရာစတဲ့မြို့တွေမှာရှိတဲ့ရေဘေးဒုက္ခတွေဒီအတွက်လှူဒန်းခဲ့တယ်လို့ရေဘေးတင့်ဒုက္ခတွေရဲ့အရေးကိုလည်းဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ရှင်
။မဆုမမရှင် VOA American အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ပထမပိုင်းအစုံမသက်ခင်ပြည်တွင်သတင်းတစ်ပုဒ်ကိုနောက်ဆုံးတင်ပြပါမယ်။ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်နိုင်ငံရေးလှစ်လာတုံ့တက်သူတချို့ကဗဟိုဦးစီးစနစ်ကိုလွန်ကဲစွာတုံ့ပြီးတော့ရွေးချယ်ခဲ့တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့ NLD ပါတီကတော့တာဟာပြည်သူဝေဖန်မှုထက်ပါတီအချင်းချင်းနေရာယူမှုအပေါ်မှာပါတီဝင်အချင်းချင်းဝေဖန်နေမှုတာဖြစ်တယ်လို့ပြန်လည်ခြေပပြောဆိုပါတယ်။ဒါအပြင်ဗဟိုချုပ်ကိုင်းမှုမရှိဘူးလို့လည်းညင်းဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကပါတီမှာဗဟိုထိန်းချုပ်မှုလွန်ကဲနေတယ်လို့အခုလိုတုံ့တက်လိုက်ပါတယ်။
တိုင်းဒေသကြီးပါတီခေါင်းဆောင်တွေနဲ့ဗဟိုပါတီခေါင်းဆောင်တွေရဲ့အမှားယွင်းကြောင့်ဖြစ်နေတာကိုတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဟာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေမဟုတ်ဘူး။ဒေါန်ဆန်းစုကြည်ကနေပြီးတော့ခေါင်းခေါက်ရွေးပြီးတော့တင်ထားတဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တယ် အဲ့ဒီအတွက်ကြောင့်မလို့ NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဖွဲ့ဝင်အများစုဟာအောက်ခြေပါတီဝင်တွေနဲ့လည်းအလန့်ကွာတယ်ပြည်သူလူထုနဲ့လည်းပဲထိတွေ့မှုအပိုင်းမှာအားနည်းတာကိုတွေ့ရတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်မကျေနပ်လို့ဆန္ဒဖော်ထုတ်ခဲ့တဲ့ပကုတ်ကူဒီချုပ်ပါတီခရိုင်ဥက္ကဋ္ဌအပါဝင်10ဦးအားပါတီမှထုတ်ပယ်လိုက်တဲ့အပေါ်မှာဒေါက်တာရမျိုးသိန်းကအခုလိုဝေဖန်လိုက်ပါတယ
်အဲလက်တလုံးဖြစ်ခဲ့တဲ့ဒီကုစလင်အောင်ကိစ္စတွေနဲ့ပတ်သက်ရင်တော့ပေါ့လေအမေ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်အသတ်နိုင်ရပြီးတော့နော်အစိုးရတရက်ကိုဥဆောင်ဖွဲ့စည်းနိုင်တဲ့အနေအထားမျိုးဖြစ်လာမှုအလားလာတော့အကြီးအကျယ်ထိခိုက်ခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
် NLD ဗဟိုတာဝန်ခံတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကတော့အပြစ်ပေးခံရသူတိုင်းကသူတို့ကိုယ်တိုင်မမားဘူးလို့သာခံယူကြကြောင်းဗဟိုကချမှတ်ပေးထားတဲ့အပေါ်မလုဆောင်နိုင်အောင်တားမြစ်တဲ့အပေါ်မှာဗဟိုအနေနဲ့အရေးယူဆောင်ရွက်ခြင်းသာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ဥပမာဆိုတော့ညာလူတယောက်ကသူကြည့်သူလို့ပြောပြီသူကဒီလူတယောက်ကိုပါစေခြင်းနဲ့ဒါတက်သူ့ပြောလေကျွန်တော်တို့ကဒီထက်မှဘာဖြစ်လဲဆိုမစ္ဆန္ဒနေတဲ့နေမှာကျွန်တော်တို့တောင်းနေချီပြီးကျွန်တော်မစ္ဆန္ဒပြေးရမှာပေါ့ပြန်တဲ့လူတွေအတွက်ကိုသူကဘယ်လိုပြောမလဲပေါ့ဒါကြီးအချင်းညာမဲ့ချက်လေဘုံချုပ်ကများတယ်ဆိုလို့ရှိရင်ဒီ NLD ကိုပြင်ပေးပါတယ်ဆိုတဲ့ပါတီဘယ်နှခုရတွေ့ပါလိမ့်ညာဒီလူတူကပြောနေတယ်လေကျွန်တော်မကြားဘူးညာအခုကျွန်တော်ပြောနေတာဘာဖြစ်လို့ဆိုတော့ data ကပြည်သူ NLD ရောက်တဲ့ဒီပြောနေပြောနေကြတာကျွန်တော်မြင်နေတာဘာဖြစ်လဲဆိုထုတ်လိုက်တယ်ဆိုတဲ့အဲမှာလည်းပြန်ကြည့်လိုက်ပါဦးကျွန်တော်ပြောတာအဓိပ္ပာယ်နေလဲဆိုတော့ NLD ရပုံမင်းကြည့်ပါပဲ
နိုင်ငံရေးစိတ်ဝင်စားသူရန်ကုန်မြို့ကန်ကိုတီဟာကတော့ NLD လူရွေးမှုအပေါ်မှာသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ
်88လို့ကိစ္စလို့ကြတော့လူထုကိုနိုင်ကအားမရတော့88ပါဝင်မယ်ဆိုတဲ့အချိန်မှာတော်တော်များများကအင်္ဂါရေးအတူတူလည်းအတက်သွားတယ်။တန်အောင်သွားပြီးတတိခါသွားပါဘုနော်။ဟိုနောက်တစ်ခါဒီ88လို့ဟာမျိုးယူအင်အားစုတွေပါဝင်မယ်ဆိုရဲ political message ကအတိုင်းသာတစ်ခုဒီနိုင်ငံရေးလို့ရောလာမယ့်ယူကောက်ပွဲကိုတိုက်ရိုက်ခတ်မှုရှိတယ်။အဲ့တချို့နေရာဆိုနိုင်ပြီလို့ပြောလိုက်လို့ရတယ်။ဒီလိုနေရာမျိုးကြတော့ပါတီကိစ္စမဟုတ်တော့ဘူး။လက်ဆန်းနှန်းရှင်တွေကိုယ်နဲ့ကမျော်မှန်းတဲ့ကိစ္စတွေပါလာတယ်။ခုအားလုံးကတော့ဒီ NLD ပါတီကိုပဲအားပေးရမယ်။ကြောင်းလဲအတွက်ဆိုရဲညီမချက်တော့ရှိကြတာပါတော့လည်းပဲချို့နေရာတွေရောရှင်ပြိုင်မှုတအားကြီးမဲ့နေရာမျိုးရှိတယ်။လူမျိုးပြိုင်မဲ့နေရာမျိုးမှာပြိုင်မဲ့လူတွေရတော့ဖြစ်ရင်တော်တယ်လို့နာမည်ချိုကြတဲ့လူပုဂ္ဂိုလ်ကိုထည့်သွင်းစဉ်းစားကိုစဉ်းစားရမယ်။ NLD ကအဲ့ဒါစဉ်းစားတာအားနေတဲ့အတွက်ကြောင့်မလို့လူတွေအများစုနေတဲ့မျိုးပြလိုနေရာမျိုးတွေမှာတော့NLD နည်းနည်းခက်ခဲရှိသွားတ
ယ်။ကိုတီဟာကတိုင်းပြည်အပြောင်းလဲအတွက်လာမယ့်ရွေးကောက်ပွဲမှာ NLD ကိုနိုင်စေခြင်းကြောင့်ဒါပေမဲ့လက်ရှိ NLD ပါတီအပေါ်မှာသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ်
တိုင်းပြည်မှာတော့အပြောင်းလဲတစ်ခုလိုတဲ့အတွက်ကြောင့်မို့လို့ဒီအုပ်ချုပ်ရေးနယ်ပယ်မှာအရက်သားတွေနိုင်ငံသမားတွေအရေးချင်းရှိတဲ့နိုင်ငံရေးကိုစိတ်ဝင်စားတဲ့အရက်သားတွေပါဝင်လာတာကိုကြိုက်တယ်တက်ကနေပြီးတော့အာဏာလက်ဆင့်ကမ်းလာတဲ့ရင်ကျင်းမှုကိုဖျက်သိမ်းပြီးတော့တော်တဲ့တက်တဲ့အရက်သားအစိုးရတွေရဲ့ပုံပေါက်လာရေးကိုရှေ့ရှုတဲ့ဟိုလိုလားတဲ့လူတယောက်ဖြစ်တယ်ပေါ့နော်အဲဒါကြောင့်မို့ NLD ကိုတိုင်းစေချင်တယ်ဒါပေမဲ့လည်း NLD ကတိုင်းပြည်ကိုအုပ်ချုပ်နိုင်တဲ့ပါတီတစ်ခုလားဆိုတော့ကိုယ်တိုင်နဲ့ပြုတ်ရင်တုံးတဲ့တိုင်းပြည်အုပ်ချုပ်နိုင်တဲ့ပါတီတခုတော့မဖြစ်သေးဘူးဒီ NLD ပါတီနဲ့တော့တိုင်းပြည်ကိုအုပ်ချုပ်နိုင်တဲ့အဆင့်အတန်းရောက်အောင်တော့သူ့ပါတီကိုထူထောင်မှုနဲ့ချိန်ထဲမှာလိုသေးတယ
်လက်ရှိမှာ NLD ပါတီအနေနဲ့ဝင်ရောက်အရွေးခံပဲလွတ်တော်ကိုယ်စားလှယ်လောင်းစည်းရင်းတွေထုတ်ပြန်တဲ့အခါမှာ88မျိုးဆက်ကြောင်းသားကောင်းဆောင်တွေနာမည်ရတက်ကြွလှုပ်ရှားသူတွေနဲ့အထင်ကရနိုင်ငံရေးသမားတွေမပါဝင်ပါဘူးဒီပြင်တိုင်းရင်းသားနိုင်ငံရေးအင်အားစုနယ်မြေတွေအားလုံးနှိပါမှလည်းဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ဒီလိုအချက်တွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်ဘဝင်မကျဖြစ်နေတယ်လို့ NLD ပါတီဝင်အချို့ကပြောဆိုလျက်ရှိပါတယ်
မမေခါတင်ပြသွားတော့ပါရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ်လို့ရင်တော့0932318555လေးကိုခေါ်ဆိုနိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25 51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းရှင်နေခန်းကိုကြားရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်အပေါ်အမေရိကန်ကွန်ဂရက်လွှတ်တော်ကကန့်ကွက်ခဲ့မယ်ဆိုရင်အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်ဟန်တာဖို့ကြိုးပမ်းနေတဲ့ရည်ရွယ်ချက်တွေအောင်မြင်အောင်လုပ်ဖို့ခက်ခဲလိမ့်မယ်လို့သမ္မတဘရက်အိုဘားမားကတတိပေးထားပါဗျ။သဘောတူညီချက်အပေါ်လွှတ်တော်ရင်းထောက်ခံမှုတွေပုံများလာနေပေမဲ့ပြက်ပြက်တသားဆုံးဖြတ်ချက်မချရသေးတဲ့အမတ်တွေအားလည်းရှိနေကြဆဲပါ။ဒီအကြောင်း VOA သတင်းထောက် Victor Berti ရဲ့သတင်းဆောင်မကိုတော့ဒီသတင်းပတ်ရဲ့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ဖြစ်ကိုသားညို့ဦးကတင်ပြထားပါရရှင
် Iran Nuclear ရေးသဘောတူညီချက်အပေါ်ထောက်ခံမှုဒါမှမဟုတ်စန့်ကျင်မှုတိတိကျမဆုံးဖြတ်သေးတဲ့ဥပဒေပြုအမှတ်တွေထဲမှာတော့ Missouri ပြည်နယ်ကထက်လွှတ်တော်မှ Claire Matt Cascale တူအပါဝင်ဖြစ်ပါတယ်တကယ်လို့အမေရိကန်လွှတ်တော်ကကန့်ကွက်ခဲ့မယ်ဆိုရင်အီရန်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားကြတဲ့တိုင်းပြည်တွေအနေနဲ့နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုဆက်ပြီးတော့လိုက်နာကျင့်သုံးကြမှာလားဆိုတာသိနိုင်မှုအတွက်တက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုဆက်သွယ်စကားပြောနေတယ်လို့လည်းပြောပါတယ
် That money is held primarily in India, China, South Korea, Japan.
အဓိကအနေနဲ့ကတော့ဒီငွေတွေကိုအိန္ဒိယ၊တရုတ်၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာထိန်းချုပ်ထားပါတယ်ဒါကြောင့်လေဒီနိုင်ငံတွေတန်ယုံတွေတန်အမတ်တွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအမေရိကန်မပါဘူးဆိုရင်ဘာလုပ်ကြမှာလဲဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဒီငွေတွေကိုအီရန်ကရသွားမှာလားဆိုတာကျွန်မမေးနေပါတယ
်အမေရိကန်ကွန်ဂရက်လွှတ်တော်ကသဘောတူညီချက်ကိုကန့်ကွက်ပြီးတော့အီရန်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားကြတဲ့တိုင်းပြည်တွေအနေနဲ့ဒဏ်ခတ်မှုတွေကိုဆက်လက်ကျင့်သုံးခဲ့မယ်ဆိုရင်ရောအထက်လွှတ်တော်မတ်မက်ကတ်စကေးတို့လိုမျိုးဥပဒေပြုအမတ်တွေအနေနဲ့ကန့်ကွက်နေကြအောင်မှာပါလား
It's not a perfect deal obviously we don't trust Iran but
ပြည်စုံတဲ့သဘောတူညီချက်တခုမဟုတ်ဘူးဆိုတာကတော့ရှင်းပါတယ်အီရန်ကိုလည်းကျွန်မတို့မယုံပါဘူးဒါပေမဲ့လည်းအတော်များများကတော့ကမ္ဘာစက်ကုံမှာဘလို့အခြေအနေသစ်တွေပေါ်လာမလဲဆိုတာမျိုးထက်ရှေ့မတိုးနောက်မဆုတ်အခြေအနေနဲ့ရှင်ပြီးစဉ်းစားကြရတယ်လို့ထင်ပါတယ်ဒီကမ္ဘာလုံးစုစည်းပြီးသဘောတူညီချက်ရခဲ့တယ်ဆိုတာကိုတော့အမှတ်ရဖို့လိုပါတယ်ဒါကြောင့်လည်းကမ္ဘာပေါ်မှာကျန်တဲ့နိုင်ငံတွေကဆက်လက်စုစည်းညီညွတ်နေကြပြီးကျမတို့ရဲ့ပိတ်ဆို့တက်ခတ်မှုတွေကတော့ပြိုလဲသွားမဲ့ရှေ့မတူနောက်မဆုတ်အခြေအနေကိုပဲရောက်သွားပါလိမ့်မယ်
။သမ္မတဥပမာရဲ့ဒီမိုကရက်ပါတီတဲကထင်ရှားတဲ့နယူးယောက်အထက်လွှတ်တော်မတ်ချော့စကရမ်မာကတော့ဒီသဘောတူညီချက်ကိုစတင်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားပါရယ်။အီရန်အနေနဲ့အလေအလတ်သဘောထားမျိုးကျင့်သုံးမှာမဟုတ်တလို့ပဲမယုံမသားသဘောထားတွေရှိနေတဲ့အီရန်အနေနဲ့အကောင့်ထယ်ဖော်ဖို့ရည်မှန်းထားတာတွေဟာလည်းကြီးမားလွန်းတာကြောင့်အနေရဲ့ကြီးလွန်းတဲ့သဘောတူညီချက်အဖြစ်နဲ့ကန့်ကွက်ခဲ့တာပါ။Democratic Party အတွက်မှာပဲကန့်ကွက်သူတွေထောက်ခံသူတွေသဘောထားအမျိုးမျိုးရှိနေကြပေမဲ့အထက်လွှတ်တော်အမတ် Matt Gaetz တို့လိုမျိုးလူတွေကတော့ကိုယ်ပိုင်စဉ်းစားဆုံးဖြတ်ဖို့ရည်ရွယ်ထားကြပါလေ
I don't think any of us feel pressured either by Chuck Schumer's
သဘောတူညီချက်ကို Chuck Schumer ကကန့်ကွက်လို့ပဲဖြစ်ဖြစ်သမ္မတကအပြည့်အဝထောက်ခံလို့ပဲဖြစ်ဖြစ်ကျမတို့အတွက်တော့ဖိအားပေးခံရတယ်လို့တော့မခံစားမိပါဘူးကျမရဲ့လူ့ဖော်ကံပတ်တွေလည်းကျမလိုပါပဲကိုလို့ရမယ့်အလုပ်ကိုလုပ်နေကြတာပါစိတ်ပျက်စရာအကောင်းဆုံးကတော့သဘောတူညီချက်ကိုရပ်ပေါင်း60အချိန်ယူပြီးလိလဆန်စစ်ဖို့ Republican တွေဘက်ကတောင်းဆိုနေတာပဲဖြစ်ပါတယ်
။တမန်တော်ဘာမကတော့လူလူစစ်တမ်းတွေမှာအများစုကမထောက်ခံကြတာဟာ American ကြာဆုံးရေးကြွေးကြော်နေတဲ့တိုင်းပြည်တစ်ခုနဲ့ရရှိခဲ့တဲ့ရှုပ်ထွေးလာတဲ့သဘောတူညီချက်တွေကအချက်လက်တွေအားလုံးကိုမသိကြလို့သာဖြစ်တယ်လို့ American ရုတ်တံ CNN မှာပြီးခဲ့တဲ့တုန်းကနေ့တုန်းကထုတ်လွှင့်ခဲ့တဲ့မေးမြန်းချက်မှာပြောပါရတယ်။ဒါပေမဲ့လေအီရန်အနေနဲ့နျူကလ িয়ার လက်နက်တွေမပိုင်ဆိုင်နိုင်အောင်ဟန့်တားနိုင်မဲ့အဓိကစင်ခေါ်မှုနဲ့ပတ်သက်လို့ကောင်းကောင်းသိထားတဲ့သူတွေအနေနဲ့ကတော့သဘောတူညီချက်ကိုအပြည့်အဝထောက်ခံကြတယ်လို့လည်းသမ္မတဥပမာကပြောပါရယ်။အမေရိကန်ကွန်ဂရက်လွှတ်တော်အတွင်းမှာသဘောတူညီချက်ကိုစန့်ကျင်နေကြတာဟာလေတောင်ပတင်ရေမကျအခြေအနေမျိုးကိုသဘောကျတဲ့အီရန်နိုင်ငံကသဘောထားတင်းမာသူတွေနဲ့ခက်ဆင်ဆင်ဖြစ်နေတယ်လို့လည်းပြောကြားသွားပါရယ်။သဘောတူညီချက်ကိုဖတ်မကြည့်ရသေးဘဲနဲ့ကန့်ကွက်ကြောင်းပြောဆိုနေကြတဲ့သူတွေဟာပြည်ထောင်စုစိတ်ဝင်စားပဲနဲ့နိုင်ငံရေးလုပ်ဖို့တော့တာရည်ရွယ်ထားသူတွေဖြစ်ကြတယ်လို့လည်းသူကဝေဖန်ခဲ့ပါတယ
်ကိုသားညုံတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
Thank you. တော်ရှင်များခင်ဗျာရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာကျန်တော့တဲ့အချိန်မှာပဲမြန်မာတနိုင်ငံလုံးနှိပါရေဘေးတံကိုအကြီးအကျယ်ခံရပါတယ်ဒီဘေးကြောင့်ရွေးကောက်ပွဲပေါ်မှာဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲရေဘေးဒုက္ခကနေနလန်းထူနိုင်မှုကြိုးပမ်းနေကြရတဲ့မဲဆန္ဒရှင်လူလူကမဲပေးနိုင်မဲ့လွတ်လပ်မြတ်တပ်ရဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဆိုရင်လဲဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုရောက်ရှိနေတဲ့လူအောင်တဲ့ပါတီကဥအောင်မိုးစောရှင်းနေပါတယ်ဥအောင်မိုးစောရဲ့သဘောထားကိုကျွန်တော်ရေဘူးကအရင်ဆုံးကျွန်တော်ကြားချင်ပါတယ်ဒီမဲဆန္ဒရှင်လူလူအနေနဲ့လက်တလောချင်းနေမျိုးမှာဒီရေကြီးတဲ့ကိစ္စတွေအကြီးကျယ်လွှမ်းမိုးနေတယ်ဆိုတော့မဲဆန္ဒရှင်လူလူအနေနဲ့အခုချိန်မှာရွေးကောက်ပွဲဆိုတာကိုခေါင်းထဲမှာထည့်နိုင်ရမယ့်အခြေအနေရောရှိရလားဥအောင်မိုးစောရဲ့သဘောထားအရင်ဆွေးနွေးပြပါအောင်ခင်ဗျာဟယ်လိုโอเคကြားလားမသိခင်ဗျာโอเคကျွန်တော်တယ်လီဖုန်းလိုင်းမကောင်းတဲ့အတွက်ဥအောင်မိုးစောကိုပြန်ပြီးဆက်ဆက်ဖို့စီစဉ်ပါမယ်ဟယ်โอเคကျွန်တော်တယ်လီဖုန်းလိုင်းနေရာလက်တော့ချိန်ထိမကောင်းသေးပဲဖြစ်နေပါတယ်โอเคအဲကျွန်တော်အခုတော့ကျွန်တော်ဒီရန်ကုန်တိုင်းရလွတ်တော်ကိုယ်စားဒေါ်ညညိုသိန်းရှိနေပါတယ်โอเคဒေါ်ညညိုသိန်းကြားလားမသိခင်ဗျာ
ဟုတ်ကဲ
့အခုတော့ကြားပြီဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့အခုဆွေးနွေးပွဲကျွန်တော်တို့စနေပါပြီခင်ဗျပထမဆုံးအနေနဲ့ပေါ့လေအခုတော်ရင်ညိုသိန်းတို့လည်းဒီမြန်မာတနင်္ဂနွေလုံးနီးနီးဒီမှာရေလွှမ်းမိုးနေတဲ့အခြေအနေတွေကိုကြားသိနေရတယ်ဆိုတော့အခုလက်တလောအခြေအနေမှာဒီရွေးကောက်ပွဲအတွက်ဆိုရင်မဲဆန္ဒရှင်လူလူအနေနဲ့ဟိုရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုဟိုတိုင်းတာဘယ်လောက်ထိရှိနေလဲအခုချိန်မျိုးမှာ
ဟိုကျမကတော့လေဒီရေဘေးသိန်းနဲ့ဒီတော့ကိုတော့ဒီမှာနှေးတိုင်းတော့မရောက်ဘူးပေါ့လေအခုဒီမှာတော့ဒါပဲနှစ်ချိန်နောက်တော့ရောက်ဖို့တဲ့အနေထားရပဲဆိုလို့ရှိရင်တော့ဒီသူတို့ကတော်တော်လေးဟိုကြာဒုက္ခကြီးကြီးမားမားနေရဆိုင်နေရတာလေအဲ့တော့သူ့အသက်ရှင်ရည်တည်ဖို့အတွက်ကိုအများကြီးရုန်းကန်နေရတာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲပေါ်မှာတော့လုံးဝကိုစူးစမ်းထားမှုမရှိတာပေါ့နော်ဒါကတော့ကျမတို့ဒါမျက်နှာကိုတွေ့ပဲလေနော်အဲ့နောက်ပြီးတော့အဲ့လိုဒေတာတွေမှာသွားပြီးတော့ကျမတို့ဒီလွတ်တော်ကိုယ်စားလှယ်တွေကသွားပြီးတော့အာမင်းဆက်စီးရုံလာနေပါလေလုံမယ်ဆိုလို့ရှိရင်တော်တော်လေးကိုဒါလူသူဘဝကိုမဆနာရရောက်တယ်ပေါ့နော်ဘာသာမလို့ဒါကျမတို့ဒီဒီဘေးခံတင့်တဲ့ဒေသတွေမှာဒါရွေးကောက်ပွဲလုံမယ်ဆိုတဲ့ကိစ္စကိုတော့တော်တော်လေးကိုပြန်ပြီးတော့စဉ်းစားသုံးသပ်တယ်လို့ကျမထင်တယ်လေ
ဟုတ်ကဲ့ခင်ဗျโอเคကျွန်တော်ဥဟောင်မိုးစောလူပေါင်းစစ်ပါတီကဥဟောင်မိုးစောလဲလေလိုင်းမော်ကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါတယ်ဥဟောင်မိုးစောရဲ့သဘောထားကိုလဲဆွေးနွေးပြပါအောင်ခင်ဗျအခုဒီလောက်ထိပေါ်လေးကိုရေးကြည့်ပြီးလူတွေဒုက္ခရောက်နေတဲ့အခြေမျိုးဆိုတော့ဒီရွေးကောက်ပွဲအတွက်ကိုအကျိုးဆက်တည်းကဘယ်လောက်ထိရိုက်ခတ်လာနိုင်လဲဥဟောင်မိုးစောအမြင်ပြောပါအောင်ခင်ဗျဟ
ိုဟာလေးဟိုတိုင်းနဲ့ပြည်နဲ့တိုင်းဒေသကြီးနဲ့ပြည်နဲ့တော်တော်များများမှာဒီဆယ်ခုကျော်လောက်မှာဒီကိစ္စတွေဖြစ်တာဆိုတော့ဒီကိစ္စတွေဖြစ်တာပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကဟိုကျွန်တော်တို့ပါတီရဲ့အနေနဲ့ဒီအခုကာလမှာဒီဘုဘလိုကောင်းလဲကိုယ်စားလောင်းတင်တဲ့ကိစ္စတွေမှာတော်တော်ကြရိုက်ကြရိုက်ဖြစ်တဲ့ဒီကိစ္စတွေရလေမဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ AI တိုင်းကတချို့ကျွန်တော်တို့ကိုယ်စားလောင်းတွေဒီဟိုဘောရှောက်လာတင်မှုကိစ္စတွေမှာမယူလေအတုတ်တို့ရေကြီးတို့မှာရေကြီးတို့အတုတ်တို့မှာဒီရေကြီးတဲ့ကိစ္စတွေဖြစ်နေတော့တော်တော်လေးကိုဟိုကတိုက်ကြိုက်နိုင်တာကိုကျွန်တော်တွေ့ရတယ်။ဒီနေ့ဆိုမလုံးဖြစ်ဘူးပေါ့နော်။အဲ့လိုအခြေအနေတော့ရှိတယ်။အဲ့တော့ရေကဘယ်လောက်တိုင်းတာအထိမှဘယ်လောက်လောက်မှရေတွေကလုံးလုံးကျသွားမယ်ဆိုတာကလည်းနည်းနည်းခံမှန်းကျွန်တော်ခက်သေးတယ်။ခက်တဲ့အနေထားတော့ရှိနေတယ်ဒါအတခုပေါ့နော်။အဲ့တော့ကျွန်တော်တို့ခုရင်ဆိုင်နေရတာကတော့တပြိုင်တည်းထက်မှကျွန်တော်တို့ပါတီဆိုရင်ပါတီငယ်ဖြစ်တယ်။ဒီကဘခုရဲဘော်တော်တော်များများပါလေပဲ။ညာတော့ပြရဟိုတက်ကြလှုပ်ရှားသူတွေဖြစ်ကြတယ်။ဒီကြီးနေကြတဲ့အခါကျဒီကိစ္စတွေမှာလဲဝန်းဝန်းဆောင်ရတဲ့အနေထားတွေရှိတယ်။ရှိတဲ့အခါကျတော့ခုနလိုပေါ့နော်ဒီရေကောက်ပွင့်နဲ့ပတ်သက်လို့ခုနလိုဟိုဘောကန်ဒီဒိတ်ကိုတင်လာတော့ဘာလို့ကိစ္စတွေမှာကျွန်တော်တော်တော်လေးကိုကြက်ကြဲဖြစ်တာတော့မှန်မယ်။ဒါသူတို့ရက်ကိုဖြတ်ပြီးရွှေ့ပေးထားလို့နည်းနည်းလေးသက်သာတယ်လို့ပြောရမယ်။ဒီကများများပို့ပြီးတော့ရွှေ့ပေးနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပို့ပြီးတော့အဲ့လိုအကန်လာပို့ပြီးတော့လွယ်ကူလိမ့်မယ်လို့ကျွန်မထင်တ
ယ်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီမှာရေဘေးတံအစိုးရဆုံးခံတဲ့ဒေတာတစ်ခုဖြစ်တဲ့ဒီချင်းပြည်နယ်ကကျွန်တော်ဒီအကူအညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ကူညီနေတဲ့ဒီ slide ကျုံလျန်းထောင်လည်းလေလိုင်းပေါ်မှာရောက်နေပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်အဲ့တော့ကို slide ကျုံလျန်းထောင်ကိုလည်းကျွန်တော်မေးချင်ပါတယ်အခု ရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လူတို့ရဲ့ရည်ကြီးရာတွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့လူတို့အနေနဲ့ဒီရွေးကောက်ပွဲဆိုတဲ့ကိစ္စကိုစဉ်းစားနိုင်မဲ့အခြေအနေရောရှိရလားကိုစလန်းကျုံလန်းတောင်ဟိုကျုံသွားတော့ဟိုလူတွေရဲ့သဘောထားတွေဘယ်လိုကြားရလဲခင်ဗျပြောပါဦး
ဟုတ်ကဲ့အခုလောလောဆယ်မှာအခုပြည်သူတွေအနေနဲ့ကတော့ဒါအခြေအနေကတေးရှင်ရေးကိစ္စလို့ဖြစ်နေတာပေါ့နော်လက်ရှိမှာတို့ဒီဟိုစားရေးတောက်ရေးအတွက်ဟိုတော်တော်ကြီးပူပန်နေရတဲ့အခုလက်ရှိမှာရေးပေါ်နေထားမှာဖြစ်နေတယ်ပြီးတော့ဒီရေးပေါ်နေထားကဟိုတကယ်လို့ကျော်လွန်လာနိုင်ခဲ့မယ်ဆိုရင်တော့မှဒီအင်ပြန်ပြင်ဖို့တို့လေတွေပြန်ဖို့တို့စတာတွေအတွက်လည်းတော်တော်ကြီးအချိန်ယူဖို့လုပ်ဖို့ရှိတာပေါ့နော်ဆိုတော့ရေကောက်ပွဲပေါ်မှာစိတ်ဝင်စားဘူးလားဆိုတော့စိတ်ဝင်စားဘူးဆိုတဲ့အနေထားမျိုးတော့မရောက်ဘူးသို့တော်လည်းတကယ်တမ်းစိတ်ဝင်စားမှုရှိတဲ့ဘလောက်ဆိုအချိန်ပေးတဲ့ဘလောက်ပေးနိုင်မဲ့အနေထားမရှိတော့ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျအခုဒီရေကောက်ပွဲကော်မရှင်ကတော့ဒီရေဘေးမှာဒီထောက်ထားစားရစားရနေပျက်စီးရတို့ပျောက်ဆုံးတာတို့ရှိလို့ရှိရင်ဒီသက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားပြီးမဲစင်းထဲမှာပါအောင်လုပ်ဖို့နှိုးဆော်တာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီလိုအစီအစဉ်တွေရောဒီရေကောက်ပွဲအတွက်ဟိုလုံလောက်တဲ့အစီအစဉ်တွေဖြစ်နိုင်လားတော်ညညိုသိအမြင်ပြောပါဦးခင်ဗျာ
။ဟောဒီအစီအစဉ်တွေကတော့လေထိုက်တဲ့နဲ့ဟိုစီမံမှုတွေပေါ့နော်လုံတဲ့နဲ့ကိစ္စတွေပါပဲ။ဒါပေမဲ့ဒီကပို့ပြီးတော့လေကျွန်တော်တို့အများကြီးလုပ်เสียရတယ်ရှိသေးတယ်ပေါ့နော်။ဟောရုပ်ောက်ပွဲလာတော့မယ်ဆိုလို့ရှိရင်ဒါမင်းယုံလေးစီမံရတော့မယ်ပေါ့နော်။တခါဒါမင်းစင်းရင်းနေလေနောက်ထပ်တစ်ချိန်ပေါ့ဒါထုတ်ပြန်ပြင်ညာပေးရမယ်ပေါ့နော်။အဲ့တော့မင်းစင်းရင်းအောက်ခြေမှာပေါ့နော်မင်းစင်းနေမှန်ကအောင်အချိန်မှအောင်လုံဟိုတပေါ်လေးမှန်ကအောင်လုံနိုင်နေစုံပေါ့နော်ပြဿနာမဲယုံကြီးဘလို့ပြန်တိဆောက်မလဲဆိုတဲ့ပြဿနာတွေလည်းရှိတယ်လေ။နောက်အဲ့ခါကျတော့ကျမတို့အများကြီးအောက်ချီမှာကတော့အခက်အခဲတွေသိမ့်သိပေါ့ပေါ့လေကျမတို့ရှိတယ်။အဲ့တော့ဒီရေပေးတဲ့နဲ့ဒေသတွေမှာပြန်လဲထူထောင်ရေးလုပ်ငန်းတွေကလည်းမဖြစ်မနေလုပ်ရမှာလေ။ဒါရှုံနေဘဝတေချာတွေပြန်ရှင်းရမယ့်ကိစ္စတွေရှိတယ်။ကျမကြီးဆိုင်ရာပြဿနာတွေအများကြီးလုပ်ရမယ့်ကိစ္စတွေရှိတယ်ဆိုတော့ဒီလိုပြန်လဲထူထောင်ရေးလုပ်ငန်းတွေကိုအချိန်ပြည့်နဲ့ချီပြီးလုံးဝမယ်ဆိုတဲ့အခါကြတော့ပေါ့နော်အဲ့လိုအချိန်မှာကျမတို့ကရွေးကောက်ပွဲကိုကျင်းပမယ်ဆိုလို့ရှိရင်ဒါကျမတို့လူလက်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာဖြစ်ပါမလားလို့ကျမတို့ဒါစိုးရိမ်ရတဲ့အနေအထားမှာရှိရလေ။ဘာကြောင့်လဲဆိုတဲ့အခါကြတော့လူလက်ပြီးမျှတတဲ့ရွေးကောက်ပွဲဆိုတာကတန်တန်အချိန်မီပေါင်းမှာအချိန်မီမှာတောင်မှဒီလိုဝေးလံကောင်တီဒီစားတွေမှာကဖြစ်ဖို့ခဲရနေလေ။ဒါကြောင့်မလို့ဒီလိုကတ်ပေါ့နော်ဒီလိုမျိုးရေးပြီးဗန်တဲ့နေရာတွေမှာဖြစ်နေတဲ့ကာလဆိုတဲ့အခါကျတော့ဒီလိုကာလတွေမှာဆိုရင်ဒီလိုမြတ်တာတဲ့တရားမြတ်တာတဲ့ဂျူောက်ပေါ်ဖြစ်ဖို့အခြေအနေအခွင့်အမ်းကအနေတာပေါ့လေဒီလိုနေရာမှာဒါအာနာပိုင်ကြီးဘက်ကလည်းဒါအခွင့်အရေးမျိုးတွေဒါဖြစ်လာနိုင်တယ်လေနော်အာနာရထားတဲ့ပါတီနေနဲ့လည်းဒီခံပြီးလာနိုင်တယ်ပေါ့နော်ဒါကြောင့်မလို့ဒါကျွန်တော်တို့ဒီနေရာတွေကမဖြစ်မနေဂျူောက်ပေါ်ကိုရှုဆန်းရမယ့်အနေအထားပဲ
โอเค
နောက်တော့အဲ့လိုသုံးတတ်ပါလ
ားโอเคနောက်တော့ဒီရေဘေးဒုက္ခသည်တွေကိုအခုဆိုလို့ရှိရင်တို့လိုအပ်နေတဲ့အထောက်ပံ့တွေကယ်ဆယ်ရေးအကူအညီတွေကဟိုတွားနေကြရတဲ့အခြေအနေမျိုးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီလိုအကူအညီအထောက်ပံ့တွေပေးပြီးတော့မဲဆွဲစည်းရုံးတာလို့နိုင်ငံရေးအရာဒီအမျက်ထုတ်ခံနိုင်တဲ့အခြေအနေမျိုးတွေရောဟိုပေါ်ပေါက်လာနိုင်စရာအလားအလာတွေရှိလားဥပမာမျိုးဆိုသဘောထားပြောပါဦးခင်ဗျာ
ကျွန်တော်တို့အခုချိန်ကြီးတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်အဲ့ဒီလက္ခဏာကျွန်တော်မတွေ့ရသေးဘူးဗ
ျဟုတ်ကဲ့ခင်ဗျာလည်း
တော့ဒါမျိုးတွေစိုးရင်ကြရမှာရှိတယ်။ဒါကဒီလိုနဲ့ကိစ္စဖြစ်တယ်။တိုင်းပြည်လုံးကိစ္စဖြစ်တဲ့အခါကျတော့နိုင်ငံရေးပါတီတွေရဆိုရင် CSO တွေရပဲဖြစ်ဟိုတခြားခုနလိုဟိုဒီတာမန်တွေចောင်းလူចောင်းသားတွေရဆိုရင်အားလုံးကအပြင်ထွက်ပြီးတော့ရေးရင်းအတွက်အလှခံပြီးတော့ဒီတန်းနိုင်ငံမှာပြည်သူတွေကိုဟိုတန်းဟိုရေးရင်းဒုက္ခတွေတန်းနိုင်ငံမှာကယ်ပင်မှုကြိုးစားနေတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့အခါကျတော့အဲ့ဒီအပေါ်မှာအဒီလူကတော့ပဲပါတီးရဒီလူကတော့ပဲပါတီးရဒီလူကတော့ပဲရဆိုတော့အမြင်နဲ့ကျွန်တော်သွားပြီးတော့ကြည့်မယ်ဆိုခက်လိမ့်မယ်လို့ကျွန်တော်ထင်တယ်လေကျွန်တော်တို့အဲ့လိုအခြေအနေတော့အခုချိန်မျိုးအထိအဲကျွန်တော်မျက်စိရှိမှာတော့လည်းကောင်းကျွန်တော်ကြားတာတော့လည်းကောင်းအဲ့ဒီအနေထားတော့ကျွန်တော်မှတော့ဟိုကျွန်တော်မတွေ့သေးဘူးလို့ကျွန်တော်ပြောချင်ပ
ါဟုတ်ကဲ့နောက်တစ်ခုကဒီရေဘေးအတွက်ခုဆိုရင်တော့ဒီနိုင်ငံတကာဝင်ကူညီနေတာရှိတယ်နောက်ပြန်လဲထူထောင်ရေးအတွက်လည်းအစိုးရဟိုလုပ်ပေးမယ်ဆိုပြီးတော့အစိုးရရောဒီအကူအညီပေးအဖွဲ့အစည်းတွေဘက်ကလည်းပြင်ဆင်နေတဲ့အတန်တွေကျွန်တော်ကြားပါတယ်ဆိုတော့အခုကတော့ရွေးကောက်ပွဲမကျင်းပခင်မှာနှစ်လလောက်တော့အချိန်ရသေးတယ်ဆိုတော့ဒီရေးပေးတဲ့လူတို့အနေနဲ့စိတ်ပန်းရုပ်ပိုင်းဟိုပြန်ပြီးနလန်းဒီနှစ်လလောက်အတွင်းမှာဟိုထူထောင်ရေးအစီအစဉ်တွေနေအရာပြန်ပြီးနလန်းထူလာနိုင်တဲ့အလားအလာမျိုးရောရှိလားကျွန်တော်ဒီ slide ရောဂျုံလန်းတောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်မြင်မှာတော့ဒီနလန်းထားဖို့တော်တော်မလွယ်ဘူးဗျ
တော့ဥပမာကျွန်တော်နိုင်ဂျီလိုဟာမြေကြီးနေဆိုရင်တော့ခုနှစ်လောက်ရှိလာပြီတချို့နေရာတွေမှာအရင်9,000မရောက်သေးတဲ့နေထားတွေ့ရတယ်ပေါ့နော်ဒါတော့ကျွန်တော်တို့ data တွေဆိုရင်ငွေတဲ့ lambda set တွေတော်တော်ချက်တယ်အခုမြို့နယ်တိုင်းမှာကျွန်တော်ချင်းပြည်နယ်မှာကြီးလိုက်မယ်ဆိုရင်တံတားတွေပြတ်သွားတာတွေလမ်းတွေပြုတ်သွားတာတွေဟိုအိမ်တွေပြုတ်သွားတာတွေအများကြီးပဲပေါ့နော်ဆိုတော့အခုဒီအခုရရင်တော့မှယာယီစားဖို့တောက်ဖို့တော့အဆင်ပြေကောင်းပြေလိမ့်မယ်ဒါတော့မှပြည့်ပြည့်စုံစုံနဲ့ရွာလေးတွေအထိရောက်သွားဖို့ကတော်တော်ကြီးကိုမလွယ်ပါဘူးတို့ရဲ့ဒီသူတို့ရဲ့ဘဝပေါ့နော်သူတို့ရဲ့ဒီအိမ်ကိုပြန်တည်ဆောက်ဖို့တို့ပြီးတော့ဒီစာဝင်နေပြန်ပြေလည်အောင်လုပ်ဖို့ဆိုတော့ပြည်လေးထူထောင်ရတော့ကျွန်တော်ထင်တယ်ဟိုအနည်းဆုံးကျွန်တော်တို့ချင်းတော်မှာဆိုအနည်းဆုံးဟို3-4နှစ်တော့အချိန်ယူပြီးတော့လုပ်မှပြန်ပြီးတော့ထူထောင်နိုင်မယ်လို့ကျွန်တော်နေနေထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုရန်ကုန်မြို့ကဒီဗိုလ်ထောင်ကိုကျော်လဲရောက်နေပါတယ်ကျွန်တော်လီလိုင်းထဲမှာကိုကျော်အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ကြားလားမသိခင်ဗျာအဲဟုတ်ကဲ့ကျွန်တော်တို့ကိုကျော်နဲ့ဆက်သွယ်ရေးလမ်းရမကောင်းဖြစ်နေပါတယ်။ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်တခြားလူတွေကိုလည်းပြေးကြပါမယ်။အခုကျွန်တော်တောက်တာရှင်တယောက်ပြေးထားတဲ့ပေးစာတစ်ခုကိုလည်းဟိုအလင်းတင်တော်ဖော်ပြကြပါမယ်။ဦးစိန်မောင်မိတိလာပြေးပို့ထားတဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးမယ
်။ဟုတ်ကဲ့သူကမြန်မာနိုင်ငံတွင်တိုင်းဒေသကြီး12ခုလုံးမှာမြို့နယ်နဲ့ကျေးရွာအတော်များများမှာရေလွှမ်းခံနေကြရပါတယ်တဲ့ဆက်တွယ်ရေးလမ်းကြောင်းများအုံပြုတ်ဖို့ခက်ခဲနေခြင်းအဆက်အသွယ်ပြတ်တောက်နေခြင်းရိတ်ခါပြက်လက်မှုနဲ့ယောဂဗျာတွေကြာနေခြင်းတို့ကြောင့်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်တဲ့ဒီအခြေအနေကြောင့်လည်း2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်လိုအပ်ချက်တွေကိုအလင်းအမြန်စီစဉ်ဖြည့်ရှင်းဆောင်ရွက်မပေးနိုင်ဘူးဆိုရင်ရွေးကောက်ပွဲကိုအနည်းနဲ့အများဆိုသလိုထိခိုက်နိုင်မယ်တဲ့အထက်ကထိခိုက်လာမယ်ဆိုရင်ကြတော့ရေပေးတင်ဒုက္ခတွေအများစုကြီးမဲဆန္ဒမပေးနိုင်မဲမပေးဖြစ်ကြရမယ့်အရေးပဲဖြစ်ပါတယ်တဲ့ဒီလိုဖြစ်ဖို့အရေးကိုအောက်ပါအချက်တွေနဲ့တွက်ဆမိတယ်ဆိုပြီးသူကအချက်၃ချက်ပေးထားပါတယ်ပထမအချက်ကတော့ရေပေးတင်ဒုက္ခတွေများရွေးကောက်ပွဲကိုစိတ်မဝင်စားမဲပေးရန်စိတ်မပါတော့တဲ့အခြေအနေဖြစ်နေခြင်းကြောင့်၎င်းနဲ့နံပါတ်၂ကဆက်သွယ်သွားလာရေးလမ်းကြောင်းတွေပျက်စီးပြတ်တောက်နေပြီးမဲယုံတို့မလာရောက်နိုင်ဖြစ်နေ၍၎င်းနဲ့နံပါတ်၃ကတော့မဲဆန္ဒရှင်အမိစည်းရင်းများကကမောက်ကမဖြစ်စေပြီးကိုယ်တိုင်မဲမပေးနိုင်စေဖို့ပြက်ကွက်အောင်လှုပ်ဆောင်မှုလုံဆော်မှုတို့ကြောင့်လည်းကောင်းတဲ့မဲမပေးနိုင်မဲမပေးကြခြင်းဖြစ်နိုင်တယ်ဟုသူကထင်ပါတယ်တဲ့ပြီးတော့သူကနောက်ပြီးလောက်ကင်တဲ့အချက်ဆိုပြီးတော့သူကနောက်ထပ်ကြံနေပေးထားပါရဲ့ရှင်နံပါတ်၁ကတော့ဒုက္ခသည်များနဲ့အမြန်ဆုံးဆက်သွယ်မှုရယူလျက်တဲ့ကယ်ဆယ်ရေးပစ္စည်းများဝင်ငှရင်းမဲဆန္ဒရှင်တွေရဲ့မဲဆန္ဒပေးမှုနဲ့တာဝန်တို့ရဲ့အရေးကြီးမှုကိုပါတီအဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေများကိုပါတပါရဲရှင်းလင်းတိုက်တွန်းအားပေးမှုများပြုရန်နဲ့နောက်ဆုံးအချက်ကတော့ဆက်သွယ်ရေးပြတ်တောက်နေတဲ့ဒေသများမှာမဲဆန္ဒရှင်များမိမိနေရာထိုင်ခင်းနိုင်ပင်နေရွေးတဲ့မဲဆန္ဒပေးနိုင်ရန်ဥပဒေလှုပ်ထုံလှုပ်နှင်းနဲ့အညီတက်ကြမန်ကန်စွာတန်တရာကင်းစင်မဲ့နေလန်းများချမှတ်ကရွေးကောက်ပွဲကော်မရှင်စီစဉ်ပေးရန်လိုအပ်ပါ ರೀ လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ကျွန်တော်တို့ဒီတိုင်းနယ်ပြည်နယ်16ခုမှာ12ခုလောက်ထိရေရေချီးပြီးလေရေကောက်ပွဲသီးနှံနေလဲအကြီးအကျယ်ဖြစ်စီခဲ့တာဆိုတော့ဟိုထိခိုက်မှုပမာဏတော့တော်တော်များတယ်လို့ကျွန်တော်နားလည်ထားပါတယ်ဆိုတော့ဒီရေပြန်ကျပြီးနောက်မှာစောင်းရည်နေအခက်အခဲတွေရှိနေနိုင်တယ်ဆိုတော့ဒီရွေးကောက်ပွဲအတွက်လူလူနေနဲ့အဆင်သင့်ဖြစ်နိုင်မဲ့အခြေအနေမျိုးရှိမရှိဆိုတာကိုလည်းကျွန်တော်တို့VOA တင်းတော့ကိုစီသူကိုရယ်လည်းဒီရေပေးတင်တဲ့ဒေတာတွေကိုမကြသေးခင်တော့ပဲသွားထားတာဆိုတော့ကိုစီသူရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ကိုစီသူကြားလားမသိခင်ဗျာโอเคတယ်လီဖုန်းလိုင်းကြားသွားပါတယ်ကျွန်တော်ဆက်သွယ်လိုင်းနေအခက်အခဲရှိနေတဲ့အတွက်လည်းသွားထားရှင်တွေကိုတောင်းပန်ရပါတယ်ခင်ဗျာအခုတော့ကျွန်တော်ဒီရန်ကုန်တိုင်းလွတ်တော်ကိုစေဒေါ်ညိုသင်းကိုပဲကျွန်တော်ပြန်ပြီးတော့အလှည့်ပေးချင်ပါတယ်ဆိုတော့ဒေါ်ညိုသင်းအမြင်ဘယ်လိုရှိလဲဒီရေပေးဒုက္ခတွေအတွက်ပေါ့ဒီလွတ်ဒီရွေးကောက်ပွဲအတွက်ကိုအစင်းသင့်ဖြစ်နေဖို့ဆိုရင်အစိုးရဘက်ပိုင်းရပဲဖြစ်ဖြစ်နိုင်ငံရေးပါတီဘက်ကပဲဖြစ်ဖြစ်ပေါ့လေဟိုဝိုင်းဝန်းပံ့ပိုးဖို့ကူညီဖို့ဒီနှစ်လအတွင်းမှာအစင်းသင့်ဖြစ်နေအောင်ဆိုဘာတွေလိုအပ်ချက်တွေရှိနေလဲခင်ဗျာ
ဟိုနိုင်ငံတော်ဘက်ကတော့တကယ်ကိုပဲပေါ့နော်သမ္မတကြီးရဲ့အထူးတည်ထောင်ရန်မုံငွေတွေဝင်ခဲ့သုံးမယ်ဆက်နဲ့ဝန်ကြီးဌာနတွေကလည်းမိမိတို့ဝန်ကြီးဌာနအစီအစီရဲ့ပေါ့နော်ဒါအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်သမထားတဲ့ရမုံငွေတွေကိုသုံးမယ်ဆိုလို့ရှိရင်တော့ပေါ့နော် intake အားထိုက်လုပ်မယ်ဆိုလို့ရှိရင်တော့ဒါကဟိုဖြစ်နိုင်ခွဲရအကြောင်းရှိတယ်ပေါ့နော်ဒါပေမဲ့ကျမကတော့အဲ့လိုပေါ့နော်ဝန်ကြီးဌာနဘောင်းဆောင်ကဒီလာမယ့်နှစ်လအတွင်းမှာပေါ့နော်ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ဖို့အတွက်ဒီဒေတာကြီးကိုပြန်လည်ထူထောင်ရေးလုပ်ငန်းတွေဝန်ကြီးဌာနဘောင်းဆောင်ကလုပ်နိုင်မယ်လို့တော့ကျမကတော့မထင်ဘူးပေါ့နော်ကျမတို့အခုဒီသဘာဝ VN တွေကိုပြန်လည်တုံ့ပြန်မှုဘိုင်းမှာကျမတို့နိုင်ငံအနေနဲ့သာအတွေ့အကြုံနေတာရေပေါ့နော်ဒါနောက်ပြီးတော့ကျမတို့ရဲ့
ဒီလိုကိုစီရန်နီယာကြီးကမတက်ကြွဘူးပေါ့နော်အဲ့ဒါအရင်ဒီလိုကိုစီရန်နီယာကြီးအတိုင်းနဲ့သွားနေတာရဲ့အဲ့ဒီမှာဒါကျိုးနေစနစ်ကြီးညားနေတာရဲ့ပေါ့နော်ကျိုးနေစနစ်အတိုင်းပဲဒါအညာရာကိုဆောင်ရွက်နေတာရဲ့ကြောင့်မော်ဒီမအတွင်းမှာတော့ဘလို့မှဒီဒီလိုကိုစီရန်နီယာကြီးကဒီဒေတာကြီးတစ်ခုလုံးကိုပြန်လဲထူထောင်ဖို့ဆိုတာကဘလို့မှဒီမှာထင်နေဟိုဖြစ်နိုင်စီတအားနေပါလေပေါ့နော်ဒီလိုလူတို့အပိုင်းကလည်းဒီမလအတွင်းမှာပြန်ပြီးတော့ပေါ့နော်ရေကောက်ပွဲကိုပြန်လဲစိတ်ဝင်စားလာနိုင်တဲ့အခြေအနေဖြစ်ဖြစ်လာဖို့ပုံမှန်ပေါ့နော်ပုံမှန်အခြေအနေဖြစ်လာဖို့ဆိုတော့ဒါမလွယ်ဘူးလို့တော့ဒီမှာထင်နေလေ
ဟုတ်ကဲ့
ကျွန်တော်တို့ကျွန်တော်တို့ဒီဒေတာတွေမှာဒီလိုလူတို့တကယ်ခံစားနေရတဲ့ဒုက္ခဒီဒီကိုကျွန်တော်တို့ဒီအထက်လူကြီးတွေအာဏာပိုင်ဒီနိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့တကယ်ကိုပေါ့နော်စတော်ကုစလေလောင်းအနေနဲ့လောင်းနေနေဒီနေရာမှာအခြေဆိုင်နေထိုင်ပြီးတော့ပေါ့နော်တကယ်ဖြစ်နိုင်မဖြစ်နိုင်ကိုသွားပြီးတော့ပေါ့နော်ဒေသခံတွေနဲ့အတူတူပေါ့နော်တကယ်မိမိတို့ရဲ့အခြေအနေကိုပုံဆုံးမြင်နေပေါ့နော်ဖြစ်နိုင်မဖြစ်နိုင်ကိုဒီမှာကတော့သွားပြီးတော့ဟိုပေါ့နော်နေထိုင်ပြီးတော့တုံးသက်ပြန်လေတုံးသက်ဆင်ခြင်လို့ပေါ့ဒီမှာရဲ့အမြင်ရဆိုရင်တော့ဒီနေရာတွေမှာကတော့ဘလို့မှအယူကောက်ပွဲလုပ်ဖို့လားဟာမသိလဲမသိတော့ဘူးဘလို့မှလည်းမဖြစ်နိုင်ဘူးလို့တော့ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုစီစုနဲ့လည်းပြန်ပြီးဆက်သွယ်လို့ရပါပြီခင်ဗျအဲကိုစီစုရေဆက်ဆော့ကျွန်တော်တယ်လီဖုန်းလိုင်းကျသွားလို့ပ
ါ
ဟိုကိုစီစုကိုကျွန်တော်တို့ဟိုဆက်ဆော့ပြောသွားတဲ့စကားကိုပြန်ကောက်အောင်မယ်ဆိုတော့အခုတိုင်းနယ်ပြည်နယ်14ခုရှိတဲ့နေမှာ12ခုလောက်ကရေးချီးပြီးကောက်ပွဲသီးနှက်နေပြည့်ပါရီပြည့်ဆိုတော့ဒါတွေပြန်ပြီးနလန်ထူလာဖို့ဆိုတော့ဒီနှစ်လလောက်အတွင်းမှာပြန်ပြီးဖြစ်နိုင်မယ့်အလားအလာရောရှိလာပြဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲချင်းပါဖို့နှစ်လလောက်ပဲလိုတော့တာဆိုတော့ဒီမဲဆန္ဒရှင်လူလူတွေအနေနဲ့မဲပေးနိုင်မှုအတွက်ကိုဒီလောက်ထိစိတ်ရောလူရောပြန်ပြီးတော့အစင်းသင်းဖြစ်နိုင်မယ့်အလားအလာမျိုးတွေမြင်ရလားကိုစီသူရေဘေးဒုက္ခတင်းတဲ့နေရာတွေကိုစီသူကိုယ်တိုင်လည်းရောက်သွားခဲ့တယ်ဆိုတော့ဟိုလူလူကြားမှာဘာတွေပြောတဲ့ဆိုစံကြားရလဲ
ဟုတ်ကဲ့ဗျာဒီရေမြုပ်နေတဲ့နေရာတချို့ကျွန်တော်တို့ရောက်တော့လူတွေကလည်းသူတို့ရဲ့ဒုက္ခတွေကိုတော်တော်လေးခံစားနေရကျွန်တော်တို့တွေ့ရတယ်ဗျာအိမ်နေရာလည်းမရှိတော့ဘူးနောက်တီးနံနေရာလည်းစိုက်ပြုတ်လို့မရတော့ဘူးအဲ့ဒါအပြင်ကိုသူတို့
ကဟဲလို
ဟုတ်ကဲ့ကျွန်တော်တယ်လီဖုန်းလိုင်းပြတ်သွားပါပြီခင်ဗျအဲဒီတွေ့လဲတောင်းပန်ပါတယ်သောတာရှင်များသူဟိုအခုတော့ကျွန်တော်ဘလူးကိုပြန်လှည့်ပေးခြင်းလဲဆိုတော့ slide ကြုံလျန်းထောင်ကိုပြန်လှည့်ပေးခြင်းပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ငါလည်းအဆုံးသတ်ဖို့က3မိနစ်လောက်ပဲကြာမှာရောလေဆိုတော့ကျွန်တော်အဆုံးသတ်အနေနဲ့ကျွန်တော်မေးချင်တာကအခုဒီရွေးကောက်ပွဲအတွက်ကိုပေါ့လေလူလူအနေနဲ့ဒီရေဘေးသင့်ဒေသတွေမှာအခုချင်းတောင်ဆိုလို့ရှိရင်အစိုးရဆုံးခံခဲ့ရတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာအစင်သင့်ပြန်ဖြစ်ဖို့ဆိုလို့ရှိရင်အစိုးရဘက်ကပဲဖြစ်ဖြစ်ဒီနိုင်ငံတကာအတိုင်းဝိုင်းကပဲဖြစ်ဖြစ်နိုင်ငံရေးပါတီတွေဘက်ကပဲဖြစ်ဖြစ်ဘာတွေအရေးကြီးလုပ်ပေးဖို့လိုမလဲ
ဆိုတော့ပထမဆုံးကတော့ဒီအစိုးရဘက်ကနေပေါ့နော်တော်တော်လေးကိုဖြည်းဖြည်းစီစီနဲ့ထွက်ဌာနတွေအကုန်လုံးပူးပေါင်းပြီးလုပ်ဖို့လိုမယ်ပေါ့နော်အဲ့တော့ရေကောက်ပွဲကော်မရှင်နေကအခုဒီလန်ဒတာတို့ပြင်မှုဆိုတာသူပြင်လို့ရမှာမဟုတ်ဘူးဆိုတော့ဒီတက်ဆိုင်တဲ့ဌာနတွေပေါ့နော်ဌာနဆိုင်ရာတွေပြီးတော့ဒီပြီးတော့အနာပိုင်ဆင့်ဆင့်တွေပြီးတော့ခုနလိုဒီမဲယုံမှာတုံးမဲ့ဒီကြောင်းလို့ဖြစ်ဖြစ်စီးပီးခန်းတို့ဒါတွေအကုန်လုံးပြင်မှုဆိုတာမျိုးကတော်တော်လေးအရှင်မြန်လုပ်ဖို့လိုမှာဖြစ်ပါတယ်အထူးသဖြင့်လန်ဒတာကအခုချက်ချင်းတုံးမှာဒီပါတီတွေစီယုံဖို့သွားလာဖို့ကိစ္စတွေဂျန်တဲ့ကိစ္စတွေအကုန်လုံးကအဆင်ပြေမှာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါတွေအမြန်ဆုံးဒါကတော့ကျွန်တော်ထင်တယ်အဓိကအစိုးရအနေနဲ့လုပ်ဖို့လိုမယ်ပြီးတော့ဒီအစိုးရကနိုင်ငံတကာဖွဲ့စည်းတွေနဲ့ဒီအကူအညီပေးတဲ့လူတွေနဲ့ရှေ့တိုးမှာဒီကာလတူဒီအရေးပေါ်အကူအညီတွေစာဝတ်နေရေးပြည့်လည်ဖို့ရေးအတွက်အဆင်မြန်အကူအညီပေးဖို့တွေဟိုတော်တော်ကြီးကိုလိုလိမ့်မယ်ပေါ့နော်ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါတီတွေအနေနဲ့ကလည်းတော်တော်တော့ဖြစ်ပါတယ်။ဘာလို့ဆိုတော့သူတို့အနေနဲ့ကဒီလမ်းမဆက်တွေတော်တော်ပြတ်တောက်သွားတယ်။ project ကတွေလည်းတော်တော်ထပ်တက်သွားတယ်။ဒီမှာကျွန်တော်တခုနည်းနည်းလေးပူပန်တာကဒီဥမာပါတီကြီးတွေအားသာဖို့ဖြစ်သွားမလားဆိုတဲ့ဟာပေါ့နော်။ရန်ပုံပူရှိတဲ့ပူသွားလာနိုင်တဲ့ဒါမှမဟုတ် budget ပူရှိတဲ့အဖွဲ့တွေကပူပြီးတော့ရောက်ပေါ်ပူများပြီးတော့သူအားသာဖို့တောင်ဖြစ်သွားမလားဆိုတဲ့ဆွေးနွေးပူပန်မှုလည်းတစ်ခါမှလည်းရှိပါတယ်။ပြီးတော့နောက်တစ်ခုကဒီတချို့ဟာတွေဆိုရင်တို့လေယာဉ်ပြန်မလုံနိုင်တော့တဲ့အခါကျမိသားစုဝင်တွေအတွက်ဒီမြန်မာပြည်တွင်းမှာဒီတခြားနေရာမှာဖြစ်ဒီအလုတ်သွားလုတ်ဖို့သွားလာတာတွေရှိလာနိုင်တယ်။ဒါမဲ့ဒီမလလောက်အတွင်းမှာပေါ့နော်။အဲ့ဒါတွေရှိဆိုရင်ဒီလူတွေကမေးပေးခွင့်ရတော့မှာမဟုတ်ဘူး။အဲ့ဒီကိစ္စကိုလည်းထည့်ပြီးစဉ်းစားသွားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီကိုဟို slide ကြုံလန်းတောင်တို့သဘောထားအတိုင်းဆိုလို့ရှိရင်ဟိုရွေးကောက်ပွဲကိုရွှေ့စေချင်လားဒီအတိုင်းမှာထားစေချင်လား
ကျွန်တော်အနေနဲ့ကတော့ဒီဟာကိုတိတ်တော့လွယ်လွယ်တော့မဖြေချင်ဘူးပေါ့နော်ဆိုတော့ချက်လက်တဲ့အခြေအနေတွေဆက်လက်ကြသုံးသပ်ဖို့လိုမယ်ဘယ်တော့တကယ်လုံနိုင်လဲမလုံနိုင်ဘူးလေဒါပေမဲ့တော်တော်ခက်မယ်ဆိုတဲ့ဟာတော့ကျွန်တော်အနေနဲ့တော့မြင်တယ်ဒါပေမဲ့နောက်ဆုံးခက်မယ်ဆိုရင်လည်းတိကျတဲ့အစီအစဉ်တော့ရှိဖို့လိုမယ်ပြီးတော့ time frame တိကျရှိဖို့လိုလိမ့်မယ်ဘာလို့လဲဆိုတော့ကျွန်တော်အီလေးလေးနဲ့ဇမျိုးကြီးဖြစ်သွားမှလည်းတစ်ဖက်ကနေဆိုရင်ပေါ့နော်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုကတော့ဟိုစီစဉ်ဆုံးသက်ခင်2မိနစ်လောက်ကြာနေတော့ဒေါ်ညူသိန်းကိုပဲကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့တကယ်လို့ဒီရွေးကောက်ပွဲကိုရွှေ့ရပြုရမယ်ဆိုလို့ရှိရင်ရွှေ့နိုင်ပြုနိုင်လောက်တဲ့ဟိုဘယ်လိုပြောလဲဟိုအခြေအနေမျိုးရှိလားရွှေ့ရင်ဘယ်လောက်ထိဟိုနိုင်ငံရေးရရွေးကောက်ပွဲမှာဘယ်လောက်ထိဟိုထိခိုက်မှုတွေရှိသွားနိုင်လဲ
ဟုတ်တယ်လို့ပေါ့လေဟိုရွှေကောက်ပွဲကိုထွက်တော်ပေါ့ကျွန်မတို့ဒါဖွင့်ပြီးအချိန်ကဦးလေလက်ရှိထွက်တော်တွေကလာမယ့်ဇန်နဝါရီလ31ရက်မှာမှဒါတော့တပန်းကုန်ဆုံးပါလေအဲ့တော့အဲ့ဒီ31ရက်မှာတက်တန်းကုန်ဆုံးမယ်ဆိုတဲ့အခါကျတော့အဲ့ဒီ31ရက်ပြီးလို့ရှိရင်နောက်ဆုံးတော့ခေါ်ရမှာပေါ့အဲ့တော့ရုပ်ကွယ်ကော်မရှင်နေနေကတိကျတဲ့ပေါ့နော်ဒါ data တွေသူကရဖို့လိုတာပေါ့နော်တိကျတဲ့အချက်လက်တွေရသူထွက်တော်အစ်စ်ပေါ့2026ထွက်တော်အစ်စ်ခေါ်နိုင်တော့အောင်ပေါ့နော်ရုပ်ကွယ်များကိုကျင်းပနိုင်ရေးဆိုလို့ရှိရင်တော့သူကတချို့နေရာတွေချန်လက်ထားလို့ရတယ်လေအဲ့တော့ဒါတက်မှုမှန်ကန်တဲ့CEE နေရဖို့လိုတယ်ဒီလိုမှန်ကန်တဲ့စီးရင်းနေရမယ်ဆိုလို့ရှိရင်တချို့စိုးဝါးတဲ့ဒေတာတွေကိုချန်လက်ထားပြီးတော့ပေါ့နော်ထွတ်တော်ခေါ်ယူနိုင်လောက်တဲ့ပမာဏအထိရွေးကောက်ပွဲများကိုဒါကွက်ချင်းပါပြီးတော့ပေါ့နော်ဒါကျွန်တော်တို့လုပ်နိုင်နေလုပ်ချင်နေလုပ်လို့ရပါတယ်ပေါ့နော်တော်တော်လေးကိုပြည့်စည်တဲ့စီးနေဒေတာတွေရှိမလားအဲ့လိုနေရာတွေကိုချန်ခဲ့မယ်ပေါ့နော်ဒီကြံလေထူထောင်ရေးကိုမြန်မြန်ဆန်ဆန်လုပ်နိုင်မယ်ပေါ့နော်ဒီတိုင်းဒေတာကြီးတွေကိုဥတည်ထားပြီးတော့ဒါပြန်ပြီးတော့ကျောက်ကောက်ပွဲတွေလုပ်မလားဆိုတဲ့ဟာပေါ့နော်အဲ့ဒါကိုဟိုမှန်ကန်တဲ့စီးရင်အင်းလေးနဲ့ပေါ့နော်မှန်ကန်တဲ့သုံးသပ်မှုတွေနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကျမတို့ဒါကွက်ပြီးလို့ပြန်ဦးတည်လဲပြင်ဆင်ကြောင်းလဲပြာမလိုဘဲနဲ့ပေါ့နော်2016မှာအပြီးပေါ့နော်လွတ်တော်ဟိုကျမတို့ကျင်းပနိုင်မယ်လို့ဆိုကျမအထင်တယ်လေ
အဲ့ဒါမျိုး
တော့ကျင်းပနိုင်တဲ့အခြေအတွက်ပေါ့နော်အခြေအတွက်ဖြစ်နေတယ်ဆိုလို့ရှိရင်နောက်လွတ်တော်ကိုခေါ်ယူနိုင်တာဖြစ်တဲ့အတွက်ကြောင့်ဘလို့ကျမတို့တွေလည်းဒါကတော
့
ဟိုရွှေ့ဆိုင်ခြင်းအဖြစ်နဲ့တိတ်ပြီးတော့ထိခိုက်လို့ရှိမယ်လို့တော့ကျွန်တော်မထင်ပါဘူး
ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ဒေါ်ညိုသိန်းဦးအောင်မိုးစောစလိုင်းကျုံလန်းတောင်အားလုံးကျေးဇူးအထူးတင်ပါတယ်ခင်ဗျာတယ်လီဖုန်းလိုင်းဆက်သွယ်မှုတွေမကြာခဏဖြတ်ပြတ်တောက်သွားတဲ့အတွက်လည်းအထူးတောင်းပန်ပါတယ်
သမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည့်ပြည့်ချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3251တိုဝါနဲ့ပြန်ပြီးထုတ်လွှင့်ပေးမှာပါခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုတော့ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်မစ္စရီပြည်နယ်ဖာဂူဆန်မြို့ကလမ်းမရေပေါ်မှာဆန္ဒပြဖို့အတွက်စုဝေးရောက်လာသူတွေနဲ့အဒီကုံနှင်းရင်းဝတ်ဆောင်ပြဝတ်ဆင်ထားတဲ့ရဲတွေကြောင့်ဒီကနေ့အစောပိုင်းကအဒီကုံတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလက်နက်မဲ့ဆဲကျော်တက်လူမဲတူကိုလူပြူရဲကတနက်နဲ့ပစ်ခတ်လို့တေဆုံးရကနေလူမျိုးရေးမခွဲခြားဖို့လှုပ်ရှားမှုတွေအမေရိကန်နိုင်ငံတဝမ်းမှာဖြစ်ပွားစေခဲ့တဲ့တနှစ်ပြည့်မြောက်အထိမ်းအမှတ်ကျင်းပဆန္ဒပြကြတာပါ။ဆန္ဒပြသူ200လောက်ဟာအလံတွေဝှင်းရမ်းဘုံတွေတီးပြီးရဲဆန်ရဲကြွေးကြော်အော်ဟစ်ပြီးတော့မနေ့ကအကြမ်းဖက်အဒီကုံဖြစ်ပွားတဲ့လမ်းတစ်လျှောက်မှချီတက်ဆန္ဒပြတာဖြစ်ပါတယ်။တူရကီရှေ့ပိုင်းကတဘုံပြက်မှာ18ခုကိုတူရကီစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့ပြောပါတယ်။အီရန်နဲ့အီရန်နှစ်နိုင်ငံကြားကဟာဂါရီပြည်နယ်ကတ်အလုသမားပါတီ PKK ကိုပြစ်မှတ်ထားအဓိကထားတိုက်ခိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံကဆန်ဒန်နျူကလ িয়ার ဓာတ်ပေါင်းဘုတ်ကိုကျူးကျူးလျှက်စစ်ဒဟဘေးကုမ္ပဏီကဒီကနေ့ပြန်ပြီးစတင်လည်ပတ်နေပြီဖြစ်ပါတယ်။2017ခုနှစ်မှာဖူကူရှိမာနျူကလ িয়ার ဓာတ်ပစ်ဆိုင်အန္တရာယ်ဖြစ်ခဲ့ပြီးတဲ့နောက်ဘေးအန္တရာယ်ကင်းရှင်းရေးစည်းကမ်းသစ်တွေနဲ့အညီပြန်ပြီးဖွင့်တဲ့ပထမအဆုံးနျူကလ িয়ার ဓာတ်ပစ်ဆိုင်လည်းဖြစ်ပါတယ်။တက်မတော်ထိပ်ပိုင်းခေါင်းဆောင်တချို့ကိုဩဂုတ်လ10ရက်နေ့တနင်္လာနေ့အငြင်းစားယူခွင့်ပေးလိုက်တာဟာအာဏာရကြန့်ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်ဖို့ဖြစ်ပါတယ်။အာဏာရကြန့်ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်ဖို့ရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးသူရသက်ရွှေပါဝင်ကစားထားလို့ခေါ်တဲ့ကာကွယ်ဝန်ကြီးဌာနစစ်စင်အထူးဖွဲ့ဟိုဒုတိယဗိုလ်ချုပ်ကြီးလေးဦးကိုတာဝန်ကအနားယူခွင့်ပေးခဲ့ပါတယ်
။တရင်ချင်းချုပ်ကိုတော်ခင်မျိုးတက်ကကြင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မူကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟတ်လေးဖြစ်ပါတယ်။ VOA American တန်မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190ရိုးကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.